Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တန်ရ2024ခုနှစ်စက်တင်ဘာလ6ရက်တောက်ကြနေမနေ့ဖက်ရုပ်သံစီးတင်ကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါတပြိုင်တည်းစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ဖက်တန်လွှင့်စီးတင်ကိုတာဝန်ယူတင်ဆက်သွားမှာပါ
။ဂျော်ဒန်မြစ်အနောက်ဘက်ကမ်းမှာရှိတဲ့ပါလက်စတိုင်းစစ်သွေးကြွ6ဦးကိုတုတ်သင်ခဲ့တယ်လို့ Israel ဘက်ကကြေညာပါတယ်။ယူကရိန်းစစ်တော်ကနေဒုနိုင်ငံခြားရေးဝန်ကြီးအန်ဒရီစပီကာကိုယူကရိန်းနိုင်ငံခြားရေးဝန်ကြီးတစ်အဖြစ်ခန့်အပ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ဝန်ကြီးချုပ်ရှိတ်ဟာစီနာနှုတ်ထွက်ခဲ့ရတဲ့ကြောင်းသားတွေဦးဆောင်ဆန္ဒပြမှုတလားပြေကိုလူမှုထောင်ကနန်းမြို့တော်ဒါကာမှာစုဝေးကျင်းပပါတယ
်။အခုလိုနောက်ဆုံးရသတင်းတွေပြီးမှာတော့ဒီမော်ဆိုဘက်မှာစစ်ကောင်စီကလေကြောင်းကတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။ခင်ဦးမြို့နယ်ထဲမှာတော့စစ်တပ်ထောက်ခံတဲ့ပြူစော့တီလက်နက်ကင်တွေကရွာတွေကိုမိရှုဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်စစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲအပေါ်နိုင်ငံရေးခေါင်းဆောင်တချို့ပဲလို့ပြင်ပါတယ်။စတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဖိပို့ချက်တွေစောင်းပါတဲ့အပြီးမှာတော့အမေရိကကတနတ်ထိန်ချုပ်ရေးနဲ့ပတ်သက်တဲ့သတင်းစောင်းပါကိုလည်းတင်ဆက်ပေးပါမယ်။အဲ့ဒီနောက်မှာတော့တောက်ကြနေတိုင်းတင်ဆက်နေကြဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်၊ကျန်းမာရေးအစီအစဉ်တိုင်းရင်းသတင်းလွှာတွေကိုလည်းဇက်တိုက်တင်ဆက်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကပြောပြပါမယ်။
အနောက်ဖက်ကဒေသမှာဂျဇရင်းတွေကဖြစ်ပေါ်တဲ့တိုက်ခိုက်မှုအတွင်းပါလက်စတိုင်းစစ်သွေးကြွ6ဦးသေဆုံးတယ်လို့အစ္စရေးကပြောပါတယ်။အစ္စရေးကပြီးခဲ့တဲ့သတင်းဘက်ကစပြီးအနောက်ဖက်ကဒေသမှာကြီးမားတဲ့ဝင်ရောက်စီးနှင်းမှုတွေလုပ်နေတာဖြစ်ပြီးဒီလိုလှုပ်ဆောင်မှုတွေကနေအစ္စရေးဟာမတ်စစ်ပွဲပိုကျယ်ပြန့်လာမှာကိုပါလက်စတိုင်းတွေစိုးရိမ်နေတာပါ။အနောက်ဖက်ကဒေသကတူဘတ်မြို့မှာအစ္စရေးရဲ့ညာရင်းချင်းစီးနှင်းမှုကနေနာမည်ကြီးပါလက်စတိုင်းတပ်မှုဇာကာရီယာဇူဘေဒီရဲ့သားဖြစ်သူမဟာမတ်ဇူဘေဒီအပါအဝင်5ဦးတေဆုံးခဲ့ရတယ်လို့ပါလက်စတိုင်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။သူ့ဘာခင်ဖြစ်သူဟာ2021မှာထောင်ပေါက်ပြေးတဲ့အတွက်ဖမ်းပြီးထောင်ထဲမှာပြန်ထိန်းသိမ်းထားတာခံနေရတယ်ပါ။မိုဟာမက်ဇူဘေဒီဟာအနောက်ဘက်ကမ်းမှာရှိတဲ့အစ္စရေးတပ်တွေတိုက်ခိုက်ရမှာပါသူဖြစ်ပြီးသူကစစ်သွေးကြွတူနဲ့အတူရှိနေတော့တိုက်ခိုက်ခံရတာဖြစ်ကြောင်းအစ္စရေးစစ်တပ်ကပြောပါတယ်။တေဆုံးသူနောက်တူကတော့အစ္စရေးတပ်တွေကိုမီးလောင်ပုံးနဲ့ပစ်ခတ်ခဲ့တဲ့နောက်အယ်ဖာရာဒုက္ခသည်စခန်းကိုအစ္စရေးကလေကြောင်းတိုက်ခိုက်ရမှာကနေတေဆုံးခဲ့တာဖြစ်ပါတယ်။အဲ့ဒီစခန်းမှာလမ်းမထောင်ဘုံတွေတင်းရတယ်လို့လည်းပြောပါတယ်။တချိန်ထဲမှာပဲပါလက်စတိုင်းတွေဖမ်းသွားပြီးအသက်သေဆုံးခဲ့ရတဲ့အစ္စရေး28ယောက်အတွက်တယ်လီဗစ်မြို့မှာယာနဲ့ချီတဲ့လူတွေဆန္ဒပြခဲ့ကြပါတယ်။ယူကရိန်းဆိုတာဘက်ကသမ္မတဗလိုဒီမီယာဇယ်လန်စကီကအပြောင်းအလဲတွေလုပ်နေချိန်မှာပဲဒုတိယနိုင်ငံရေးဝန်ကြီးဖြစ်တဲ့အန်ဒရီဆီဗီလာကိုနိုင်ငံရေးဝန်ကြီးအသစ်ဖြစ်တဲ့ယူကရိန်းတော်ကချက်သဘရင်းနေမှာခန့်လိုက်ပါတယ်။အသက်49နှစ်ရွယ်ဆီဗီလာကိုဒီမက်ထရိုကူဘဲလာနေရာမှာအစားထိုးခံရလိုက်တာဖြစ်ပါတယ်။သူကလပေါင်း30ရှိလာပြီဖြစ်တဲ့ရုရှားချူးကျော်စစ်ကိုတွန်းလှန်နေတဲ့ယူကရိန်းအတွက်အနောက်မဟာမိတ်တွေစီကစေအိတ်ကူညီတွေပို့ပြီးရဖို့တက်တက်ကြွကြွဆောင်ရွက်နေသူပါ။အင်္ဂလန်နဲ့အင်္ဂလိပ်နဲ့ပိုလန်ဘာသာစကားကိုပြောပါကျွမ်းကျင်တဲ့ဆီဗီလန်ဟာတူရကီဆိုင်ရာယူကရိန်းတံတမတီတာဝန်တွေကိုပါထမ်းဆောင်နေပြီဖြစ်ပါတယ်။သူဟာဝန်ကြီးကူဘဲလာထက်ပို့ပြီးသမ္မတဇယ်လန်စကီရဲ့ဝန်ထမ်းအရာရှိချုပ်အန်ဒရီယာမတ်နဲ့ယင်းနီချွန်ဝဲသူဖြစ်သိကြပါတယ်။ယူကရိန်းရဲ့ခိုင်မာတဲ့မဟာမိတ်ဖြစ်တဲ့အင်းနီချင်းပိုလန်နိုင်ငံရေးဝန်ကြီးဌာနကတော့ဆီဗီလာကိုဂုံးပြုချီတူပြီးနောက်မှယူကရိန်းနဲ့ပူးပေါင်းဆောင်ရွက်ဖို့ပြင်နေကြောင်းလူမှုမီဒီယာမှာပြောပါတယ်။ကူဘဲလာရဲ့နိုင်ငံရေးချွန်ချင်မှုကိုသိပေမဲ့သမ္မတဇယ်လန်စကီကနိုင်ငံရေးမူဝါဒဆိုင်ရာမှာပိုတင်းချက်အောင်ဆောင်ရွက်မှုတွေလုပ်ဖို့သူ့ကိုအခုလိုဖယ်ရှားလိုက်တာဖြစ်ကြောင်းလည်းသုံးသပ်နေကြတာဖြစ်ပါတယ်။ဝန်ကြီးချုပ်ဂေဘရီယယ်အတောင်းနဲ့အစိုးရအဖွဲ့နှုတ်ထွက်သွားပြီးရပောင်း50ကျော်။ယာယီအစိုးရအုပ်ချုပ်နေတဲ့ပြင်သစ်နိုင်ငံမှာဝန်ကြီးချုပ်အသစ်ဖြစ်တဲ့မိုက်ကယ်ဘွန်နီယားကိုသမ္မတအီမန်နွယ်မေခရွန်ကရွေးချယ်လိုက်ပါတယ်။အသက်83နှစ်ရှိပြီဖြစ်တဲ့ဘွန်နီယားဟာ EU ဥရောပသမ္မတကနေဗြိတိန်နှုတ်ထွက်မှုမှာနှိမ့်နိုင်မှုဖြစ်နေဆန်လိုက်ခဲ့ပြီပါ။မေခရွန်ကတိုက်ခိုက်တဲ့အစိုးရအသစ်အဖွဲ့ကိုအမြန်ပြန်ပြီးဖြုတ်မချနိုင်အောင်နဲ့လွှတ်တော်မှာထောက်ခံမှုပြန်ပြီးရအောင်ဥဆောင်နှိမ့်နိုင်ပေးနိုင်မယ်သူကိုမက်ခရွန်နဲ့သူ့လက်ထောက်တွေကအပြင်းထန်စ조사ရှာဖွေခဲ့ရတာဖြစ်ပါတယ်။ပြင်းထန်သမရယုံကထုတ်ပြန်တဲ့ကြေညာချက်မှာတော့အခုအသိခံရမဲ့ဘန်နီအနေနဲ့ညီညွတ်တဲ့အစိုးရအဖွဲ့ကိုထူထောင်ပြီးပြင်းထန်နိုင်ငံနဲ့ပြည်သူတွေအတွက်တာဝန်ထမ်းဆောင်မှုဖြစ်ကြောင်းဖော်ပြပါတယ်။ဒါအပြင်ပြင်းထန်နိုင်ငံကိုအတက်နိုင်ဆုံးစီးလုံးညီညွတ်မှုနဲ့တည်ငြိမ်မှုရှိအောင်လုပ်ပေးနိုင်မဲ့ဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ရွေးချယ်ပေးရမဲ့ဖွဲ့စည်းပုံဥပဒေပါတာဝန်ဝတ္တရားတွေနဲ့အညီသမရကနိုင်တိုင်ပင်ပြီးမှအခုလိုသူ့ကိုခန့်အပ်တာဖြစ်ကြောင်းလဲကြေညာချက်မှာဖော်ပြပါရတယ်။ တမရမီခရွန2018ခုမှာပြည်သူနိုင်ငံ25ကျင်းတမရဖြစ်လာပြီး2022မေလမှာဒုတိယကျင်းပြန်အရွေးကောက်ခံရတာလည်းဖြစ်ပါတယ်
ဒီမြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bing Julu ဓမ္မဟုတ် Thaicom 6 Julu Channel 123လို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ View American တံကတောက်ကြမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာကျောင်းသားတွေဥဆောင်တဲ့ဆန္ဒပြမှုကနေဝန်ကြီးချုပ်ရှိတ်ခါစီနာနှုတ်ထွက်ပြီးပြပထွက်ပြေးစေတဲ့တလပြည့်အထိမ်းအမှတ်ဖြစ်တဲ့ဒေကန်မြို့ရမစက်တင်ဘာ9ရက်နေ့ကကျောင်းသားတွေပါဝင်ထောင်ပေါင်းများစွာလူလူစုဝေးပွဲကျင်းပပါတယ်။အစိုးရအလုပ်ကိုင်အတွက်ခွဲရန်စနစ်ကျင့်သုံးမှုကိုဆန့်ကျင်တဲ့သတင်းပတ်နဲ့ချီစုလူလူဆန္ဒပြပွဲတွေအကြမ်းဖက်မှုတွေကနေ600ကျော်သေဆုံးခဲ့ရတယ်လို့ဝန်ကြီးချုပ်ခါစီနာနဲ့အိန္ဒိယဘက်ကထွက်ပြေးတင်းရှောင်ခဲ့ရပြီးသူ့ရဲ့15နှစ်ကြာအုပ်ချုပ်မှုအဆုံးသတ်သွားခဲ့တာပါ။ဆန္ဒပြသူတွေကဟာရှီနာဘယောက်နဲ့လဲဟာရှီနာမိုရီတရိထားဆိုတဲ့ကြွေးကြော်တန်းတွေနဲ့ချီးတဲ့ဆန္ဒပြခဲ့တာပါရှိတ်ဟာရှီနာအိန္ဒိယနဲ့ရင်းနှီးတဲ့မဟာမိတ်ဖြစ်ရပ်တည်နေတာဖြစ်ပြီးဟိန္ဒူဝါဒမြင့်တင်ပေးနေတဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီကိုဆန္ဒပြသူအများအပြားကမနှစ်သက်ကြသလိုရှိတ်ဟာရှီနာအိန္ဒိယကိုတော့ရောက်ခိုလိုနာလက်ထံခံထားတဲ့အတွက်လဲရှုံချကြတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံတလုံးမှာတောင်းနေချီပါဝင်ဆန္ဒပြကြတာပါဘင်္ဂလားဒေ့ရှ်နိုင်ငံမှာနိုဘယ်ငြိမ်းချမ်းရေးဆုရှင်မဟာမဒ်ဂျူနက်စ်ဦးဆောင်တဲ့ဂျာဖြတ်အစိုးရကတရားဥပဒေစိုးမိုးဖို့လုပ်နေတာဖြစ်ပြီးနိုင်ငံပုံမှန်အနေထားရောက်နေချိန်မှာအခုလိုလူမှုဆန္ဒပြပွဲကြုံရတာဖြစ်ပါတယ်တရုတ်ကထိုင်းဈေးကွက်ထက်ကိုသူ့ရဲ့ဈေးပေါ်တဲ့ကုန်ပစ္စည်းတွေလှိမ့်သွင်းနေတဲ့အတွက်ထိုင်းဈေးပေါ်ရေးကိုထိခိုက်စေတယ်ဆိုတဲ့ပြောဆိုချက်အတွက်ဘန်ကောက်တရုတ်တန်ယုံကစက်တင်ဘာ4ရက်နေ့မှာတန်ယုံ Facebook စာမျက်နှာကနေတုံ့ပြန်ဖြေရှင်းခဲ့ပါတယ်နိုင်ငံခြားကုန်သွယ်ရေးဟာနှုတ်နဲ့ပဲအကျိုးရှိတဲ့နီးလန်းနဲ့လောက်တာဖြစ်ကြောင်းတန်ယုံကြေညာချက်မှာဖော်ပြပါတယ်။တရုတ်ကနေထိုင်းကိုတင်သွင်းတဲ့ကုန်ပစ္စည်း80ရာခိုင်နှုန်းလောက်ဟာဆက်ပစ္စည်းနဲ့ကုန်ကြမ်းပစ္စည်းလိုကုန်ထုတ်လို့ရမှာတုံးတဲ့ပစ္စည်းတွေဖြစ်ကြောင်းဖော်ပြပါတယ်။ဈေးပေါ်တဲ့ကုန်ပစ္စည်းလို့ခေါ်နေတဲ့နေစဉ်သုံးအစားအသောက်နဲ့ကျန်းမာရေးကုန်ပစ္စည်းအဝတ်ထည်နဲ့အသုံးဆောင်တွေကိုတော့တရုတ်ကတင်ပို့နေတာ10ရာခိုင်နှုန်းတော့မရှိဘူးလို့လည်းပြောပါတယ်။တရုတ်ကဈေးပေါ်တဲ့ပစ္စည်းတွေလှည့်ဝင်နေတာဟာထိုင်းကုန်ထုတ်လုပ်မှုလုပ်ငန်းအတွက်ချင်းချုပ်မှုအန္တရာယ်ရှိနေတဲ့အတွက်ဒါကိုတိုက်ဖြတ်ဖို့ထိုင်းဆွေကကြေညာခဲ့ပြီးနောက်မှာတရုတ်တန်ယုံကအခုလိုကြေညာတာဖြစ်ပါတယ်။ထိုင်းဒုတိယဝန်ကြီးချုပ်ဖြစ်တဲ့ကုန်သွယ်ရေးဝန်ကြီးဖန်တမ်ဝါချာရာချိုင်းကလည်းထိုင်းနိုင်ငံတရုတ်ကဈေးပေါ်တဲ့သွင်းကုန်တွေတင်သွင်းတာရပ်သွားအောင်အလုပ်ဖွဲ့ကိုဖွဲ့စည်းပြီးပြန်သုံးသပ်သွားမယ်လို့ပြောပါတယ်။ဈေးပေါ်တဲ့တရုတ်ပစ္စည်းတင်သွင်းမှုကြောင့်2023မှာထိုင်းဆက်ယုံ2000နီးပါးလောက်ပိတ်ပစ်ခဲ့ရတာဖြစ်ပါတယ်။ပါကစ္စတန်မှာတော့မုတ်တုံရာသီကုန်ချိန်ရောက်နေပြီဖြစ်ပြီးမိုးရွာသွန်းမှုဟာပုံမှန်ထက်ပိုများနေတဲ့ပြင်မိုးနဲ့ဆက်နွယ်ဖြစ်ပွားတဲ့မတော်တဆမှုတွေကြောင့်တည်ဆုံမှုတွေမြင့်မားနေပါတယ်။မုတ်တုံရာသီဟာဇူလိုင်ကနေစက်တင်ဘာလအတွင်းဖြစ်ပြီးဇူလိုင်မုတ်တုံရာသီစချိန်ကနေအခုချိန်ထိမိုးနဲ့ဆက်နွယ်ဖြစ်ပွားတဲ့မတော်တဆမှုကြောင့်တည်ဆုံရသူ340လောက်ရှိပြီးဒီထက်က180ကကလေးငယ်တွေဖြစ်ကြောင်းပါကစ္စတန်တဘာဝဘေးဆိုင်ရာစီမံခန့်ခွဲမှုဌာနကပြောပါတယ်။ဒါပြင်ထောင်ပေါင်းများစွာဟာလည်းရေကြီးရေရှမ်းမှုကြောင့်အိုးရင်ဆန့်ခွာဘေးလွတ်ရထွက်ပြေးရပါတယ်။မုတ်တုံရာသီပထမ2လတာကာလအတွင်းရွာသွန်းတဲ့မိုးဟာပုံမှန်ထက်60ရာခိုင်နှုန်းပိုများပြီးဆန့်ကျင်တင်ခဲ့တယ်လို့မိုးလေဝသဌာနကထုတ်ပြန်ပါတယ်။ပါကစ္စတန်မှာမိုးရွာသွန်းမှုပုံစံပြောင်းလာတာတွေ့ရပြီးအရင်ကနိုင်ငံမြောက်ပိုင်းမှာရွာသွန်းမှုများရတာကနေအခုတောင်ပိုင်းမှာရွေ့လာတာတွေ့ရတယ်လို့လည်းပြောပါတယ်။တောင်ပိုင်းကရှင်းဒေသမှာကလေးပေါင်း9000ကျော်ဟာပြင်းထန်တဲ့ဥတုရာသီကြောင့်ပညာသင်ကြားရေးအနှောက်အယှက်ဖြစ်ခဲ့ရပါတယ်။
သတင်းတွေကိုဒေါက်ခင်မျိုးသက်ပြောပြသွားတာပါအခုတော့အပတ်စဉ်ကဏ္ဍတွေမတင်ဆက်မီသတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုဥစွာတင်ပြပေးပါမယ်ပထမအဆုံးကတော့ဒီမော့ဆိုဘက်မှာစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်တဲ့သတင်းပေးပို့ချက်ကိုတင်ပြပါမယ်ကင်းနီပြည်နယ်ဒီမော့ဆိုမြို့အနီးဖဲခုံမြို့ကိုစစ်ကောင်စီကနေ့ရက်စတိုက်လေကြောင်းကနေတိုက်ခိုက်ခဲ့ပြီးအယတားတအူးထက်မနဲ့တည်ဆုံခဲ့ပါတယ်ကင်းနီပြည်နယ်ဂျာကာလာအုပ်ချုပ်ရေးစစ်ကောင်ဂျာကာလာအုပ်ချုပ်ရေးကောင်စီကတော့ဒေသခံပြည်သူတွေကိုအကူအညီပေးဖို့ဆောင်ရွက်နေတာတွေ့ရပါတယ်ကင်းနီပြည်ထဲကနေတိုက်ရိုက်ရိုက်ကူးသတင်းပေးပို့ထားတာကိုကိုသားညွန်ဦးကပြောပြမှာပါ
ဒီမော့ဆိုမြို့နယ်အတွင်းနမ်မဲခုံမြို့ကိုစစ်ကောင်စီကစက်တင်ဘာလ4ရက်နဲ့5ရက်နှစ်ရက်စလုံးလေကြောင်းတိုက်ခိုက်ပုံကျဲတာတွေကြောင်းအရက်သားတဦးထက်မနည်းသေဆုံးပြီးတော့ဒဏ်ရသူတွေလည်းရှိခဲ့ပါတယ်စက်တင်ဘာလ9ရက်နေ့မနေ့စင်နိုင်ဝင်းကျင်မှာတော့ကင်းဒီဂျာကလာအုပ်ချုပ်ရေးကောင်စီလက်အောက်ခံအကျဉ်းသားတွေထင်းသိမ်းထားတဲ့ရဲစခန်းကိုစစ်ကောင်စီကတိုက်လေရင်ဒဇင်ကနေပြီးတော့ပုံကျဲတိုက်ခိုက်ခဲ့ပါတယ်ကင်းဒီပြည်ဂျာကလာအုပ်ချုပ်ရေးကောင်စီတာဝန်ရှိသူတွေကတော့ဒီလိုမျိုးပုံကျဲတိုက်ခိုက်မှုတွေပေါ်စစ်ကောင်စီကိုရှုံချဖြစ်တင်ပြီးတော့အရက်သားတွေကိုကူညီကယ်ဆယ်ဖို့စောင့်နေကြပါတယ်
လုံးဝရှုပ်ချတယ်အဲ့ဒါကလုံးဝကျွန်တော်တို့ပုံမှာဟိုအနိုင်ကျင့်တယ်နောက်ခုကအကြံဖက်မှုဖြစ်တယ်ဒီအကြံဖက်မှုမျိုးတွေတော့ကျွန်တော်တို့ဒီလုံးဝဟိုလက်မခံပါဘူးနော်ဒါကကျွန်တော်ရှုပ်ချတယ်ပုံကျဲတဲ့နေရာကိုကျွန်တော်လာကြည့်တယ်ကျွန်တော်ဖြစ်တာကကျွန်တော်တို့ဒီကရနီပီရဲ့ရဲ့ဟိုဟိုကလလုံးနေတဲ့နေရာတစ်ခုဖြစ်နေတာပါလေနော်ဆိုတော့ကျွန်တော်တို့တိခိုက်မှုတွေနည်းရှိတယ်တချို့ဆိုတဲ့ဆုံချုံမှုတွေဖြစ်နေတော့ပါလေနော်
ဘုံကျဲတိုက်ခိုက်မှုကြောင့်အမျိုးသမီးတူဦးသေဆုံးပြီးတော့ဒဏ်ရာသူတွေလည်းရှိခဲ့တယ်လို့ကုညီကေစေးကြီးဆောင်းနေသူတူကပြောပါတယ်။ကျွန်တော်ရေပေါ်ထောင
်ရွေးအောင်နေတော့သူကဒီလိုအစားတော့ကျွန်တော်ထင်မှားထားတာတော့ဒီဖိုဖက်ကနေလာမယ်ဆိုရင်ဒီဖက်နေအောင်းလိုက်တော့အဆင်ပြေပါတော့ဒါပေမဲ့သူကပြန်ဝိုက်လာပြီးတော့အဲ့လိုနဲ့ချက်သွားတော့နှလုံးဖိုဖက်မှာတလုံးဒီမှာတလုံးပေါ့နော်တင်းလို့တော့အခုတယောက်ရှိပါလားအခုတင်းလို့ကနင်းကလေးပေါ့နော်ရင်းမြေပေါ့နော်ကျွန်တော် KSP ရဲ့ရင်းမြေပေါ့နော်ဒါရတော့ကျွန်တော်ခမချီရတော့ရှိဦးပါနော်ခမချီပဲရှိတယ်တော့ဒါနာကျွန်တော်ကဟိုကနေအစီဝေးဒီအစီဝေးအစတုံးမရှိသေးတယ်တော့တန်ကြတော့ပြေးလာလိုက်တယ်ကားနဲ့အားရှင်မှာသူတို့ကားနဲ့ခေါ်သိမ်းသွားတယ်ခေါ်ပြီးတော့ရက်ပေါ်ကျွန်တော်မေးကြည့်တယ်ဘယ်နဲ့မှတန်ရတယ်သူတို့သူတို့လည်းခမချီပဲသူတို့ပြောပြပါနော်ခမချီရောရှိအောင်လို့ရှိမှန်းသိနေဆိုရဲအဲ့လိုပြောပြပါကျွန်တော်ဒါပေမဲ့တယောက်တော့ကမကောင်းတော့
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီကိုလက်မခံတဲ့တော်လိုင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေကြောင့်ကရအခေါ် KNY ဒေသနဲ့ရှမ်းပြည်နယ်ဇက်တလျှောက်မှာစစ်ပွဲတွေဇက်တိုက်ရှိခဲ့ပါတယ်။မိုးပြဲကနေပြီးတော့တိုက်ပွဲတွေကြောင့်ဒမော့ဆိုးကိုစစ်ရှောင်လာသူတူကတော့အခုဒီစစ်ကောင်စီရဲ့ဘုံကျဲတိုက်ခိုက်မှုတွေကြောင့်နောက်ထပ်တနေရာကိုစစ်ရှောင်ရအောင်မယ်လို့ဆိုပါတယ
်။ကြောက်တာကအခုဓမ္မတချို့တွေစစ်ပွဲရှောင်ပြေးကြပြီ။မြောက်ဖက်ကိုပြေးသွားကြပြီ။မင်းရလည်းတစ်ချက်လာပြေးတယ်နှလုံးပေါ့။အဲ့ဒီမြောက်ဖက်ရှားရပါ
စက်တင်ဘာလ9ရက်နေ့ညပိုင်းအထိကိုပဲဒမော့ဆိုးမြောက်ပိုင်းဒေသတွေကိုစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေပါရယ်စစ်ကောင်စီဟာပြီးခဲ့တဲ့ဩဂတ်လကနေစပြီးတော့ဒမော့ဆိုးမြို့နယ်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေသလိုလေကြောင်းကနေဘုံကျဲတက်ခိုက်မှုတွေလည်းလှုပ်လာပါရယ်ကင်းကြီးဒေသတော်လိုင်းတပ်ဖွဲ့တွေဟာအခုနှစ်ဆန်းပိုင်းမြို့တော်လွိုက်ကော်အထိကိုတိုက်ပွဲတွေဆင်ပြီးတော့ကြားခေါ်ကင်းကြီးဒေသအများစုကိုထိန်းချုပ်ထားကြတာပါဒါပေမဲ့ပြီးခဲ့တဲ့လကလေးကတော်လိုင်းတပ်ဖွဲ့တွေဘက်ကလွိုက်ကော်မြို့ကနေပြီးတော့ဆုတ်ခွာခဲ့ပါရယ်စစ်ကောင်စီကြီးကဲဗိုလ်ချုပ်ကြီးမင်းအောင်လှိုင်ဟာစက်တင်ဘာလ4ရက်နေ့ကတော့လွိုက်ကော်ဒေသစစ်ကုတ်ကဲဌာနကိုရောက်ရှိလာပြီးတော့သူ့ရဲ့နေမြေခံတပ်တွေနဲ့တွေ့ဆုံပါတယ်။အဲဒီအချိန်မှာပဲ KNDF KND ဒေသကာကွယ်တပ်ဖက်ကလွိုက်ကော်ဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိခဲ့တယ်လို့လည်းသိရပါတယ်ခင်ဗျာ
။ဒီမော့ဆိုဘက်ကလေကြောင်းတိုက်ခိုက်မှုသတင်းပေးပို့ချက်ပြီးမှတော့ခင်ဦးမြို့နယ်ကကြီးရွာတွေဖျက်ဆီးခံရတဲ့အကြောင်းဆက်လက်တင်ပြပေးပါအောင်မယ်။စကိုင်းတိုင်းခင်ဦးမြို့နယ်မှာစစ်တပ်ထောက်ခံတဲ့ပြူစောတီလက်နက်ကိုင်တွေဟာဒေသတွင်းလှည့်လည်ပြီးကြီးရွာ900ကနေအိမ်တွေ၄ရက်ဆက်တိုက်မိရှို့ခဲ့ကြတယ်လို့ဒေသခံတွေကပြောပါတယ်။ထောင်ထဲချီတဲ့ဒေသခံတွေကလည်းဘေးလွတ်ရာကိုထွက်ပြေးနေရပြီးတော့အကူအညီတွေလည်းလိုအပ်နေပါတယ်။အခုလိုအရက်ဖက်နေအိမ်တွေမိရှို့ခံရတာနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုညာဝင်းအောင်ကပြောပြမှာပါ။
စကိုင်းတိုင်းခင်ဦးမြို့နယ်မြောက်ချမ်းကစစ်တပ်ထောက်ခံသူတွေအများဆုံးနေထိုင်တဲ့မတောင်းလှကျေးရွာကပြူစောတိတွေဟာစက်တင်ဘာလ2ရက်နေ့ကစပြီးအနီးအနားကကျေးရွာတွေစီစစ်ကြောင်းထိုးနယ်မြေရှင်းလင်းနေတာပါ။နယ်မြေရှင်းလင်းမှုအတွင်းစက်တင်ဘာ5ရက်အထိကျေးရွာ9ရွာကနေအိမ်တွေမိရှို့ခံရပြီးဒေသခံ2000ကျော်ဟာဘေးလွတ်ရာကိုပြောင်းရွှေ့နေရပါတယ်။နေအိမ်တွေမိရှို့ခံရတဲ့အခြေအနေနဲ့ပတ်သက်လို့ဒေသခံတဦးကအခုလိုပြောပါတယ
်။3ရက်နေ့ကျတော့ခင်ဦးမြို့ရွာကနစင်ရွာကငါကုန်းရွာ၄ရက်နေ့ကျတော့အင်းလေးလို့၄ရက်နေ့ကျတော့ပေါက်တော့ရွာပေါ့ဗျာ၅ရက်နေ့ကျတော့ဖြီစုံလေးရွာနေတွင်းရွာပေါ့ဗျာကမ်းမလူနေရပါနဲ့လေအလုံးပေါင်းပေါ့နော်ဟောပေါ့ရွာ900ပေါ့နော်၄ရက်တွင်းပေါ့ဗျာရွာပေါင်း900ရှုခံရတာပေါ့ပြီးတော့ကွာအင်ဂျီကတော့100ကျော်ပေါ့ဗျာအခုကစီဘေးရှောင်းကတော့2000ကျော်လောက်ကစီဘေးရှောင်းနေရပေါ့ဗျာကမ်းမလူမျိုးနဲ့အမှတ်တိကြားစဲစိတ်ရင်ကအင်အားနဲ့အခုပေါက်လာတယ်ပေါ့ဗျာအရှိကောင်စီတက်နေပြီစော်ဒီတက်နေလက်တပေါင်းမှုဆိုရှုကြပါဗျာအဲ့မလောင်းလာရွာဆက်ဒီစော်ဒီနဲ့စာနေရေးခံနဲ့ဘုကပြရမယ်ပေါ့ဗျာအခုကတော်ထဲမှာပဲသူကနေရတယ်ရွာထဲမှာလုံးဝကိုကတ်လို့မရ
စတေမာလာတရက်ကကမ်းမလူမျိုးနဲ့အမှတ်1တကြားဆက်ရုံမှာတက်ဆွဲထားတဲ့ခလာရ361တက်နဲ့ပြူစော်တီအင်အား100ကျော်ဟာခင်ဦးမျိုးနဲ့မတောင်းလှပြူစော်တီရွာကိုရောက်လာပြီးအင်အားအများအပြားနဲ့နေမြေရှင်းလင်းရေးလုပ်တာလည်းဖြစ်ပါတယ် ပြီးခဲ့တဲ့2023ခုနှစ်ကလည်းမတောင်းလကျေးရွာကပြူစောတိတွေကအနီးအနားကျေးရွာတွေကိုမီးရှို့တာတွေလုပ်ခဲ့ပြီးတနတ်စိန်စောကြီးကျေးရွာတို့ဟာဒုတိယအကြိမ်မီးရှို့ခံရတာလို့ဒေသခံတူကအခုလိုပြောပါတယ
်ဒီနားရွာတွေပထမစောစောကဒုက္ခပြည်တာမတောင်းရွှေကောင်ကိုရွာလုံးကျွတ်မီးရှို့ထားတယ်စောကြီးရွာကိုရွာလုံးကျွတ်မီးရှို့ထားတယ်တနက်စိန်ရွာလုံးကျွတ်ချေတယ်တနက်စိန်ကခုတပြန်ရှို့ခံရတာအခုကပြန်လဲတီချောင်းထောင်ထားတဲ့ဟာကိုပြန်ရှို့ခံရတာစောကြီးရွာလုံးကျွတ်ရှို့ခံရတယ်စောကြီးကခုဒီတစ်ခါတည်းပြန်လဲတီချောင်းထားတဲ့ဟာပြန်ရှို့ခံရတာပဲ
မတောင်းလကျေးရွာနဲ့ကမ်းဘလူနယ်တဲကစစ်တပ်ထောက်ခံသူတွေကိုစစ်တပ်ထောက်ခံတဲ့ဆရာတော်ဦးဝါတဝါကဦးဆောင်ပြီးစစ်သည်နန်းပေးလက်နဲ့တက်စင်တာတွေလှုပ်ပေးနေတယ်လို့ဆိုပါတယ်ခင်ဦးမြို့နယ်တဲမှာပြင်တောင်မတောင်းလမကြီးတုံဆိုပြီးစစ်တပ်ထောက်ခံတဲ့ပြူစောတိကျေးရွာ၃ရွာရှိနေပြီးမတောင်းလကျေးရွာဟာကမ်းဘလူမြို့နယ်ဇီးကုန်းမြို့နယ်ခင်ဦးမြို့နယ်နယ်စပ်မှာရှိပြီးစီးရေးအရအချက်ချာကြတဲ့အရေးပါတဲ့ကျေးရွာလေးဖြစ်တယ်လို့ကျေးရွာရဲ့ဘန်ကာဂဒုတ်ကျင်းတွေအခိုင်အမာတိဆောက်ထားတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
တောက်ကြနေမနေ့ပဲအသံလွှင့်စီစဉ်ကိုဆက်လက်တင်ဆက်နေပါတယ်စစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲအပေါ်နိုင်ငံရေးခေါင်းဆောင်တချို့ရဲ့အမြင်တွေကိုဆက်လက်တင်ပြပေးပါမယ်မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကလာမယ့်2025ခုနှစ်နိုဝင်ဘာလလောက်မှာရွေးကောက်ပွဲကျင်းပမယ်လို့ပြောဆိုထားပါတယ်ပြီးခဲ့တဲ့ဩဂုတ်လ26ရက်နေ့ကတော့ကုလသမဂ္ဂဆိုင်ရာမြန်မာအသံမှကြီးဦးကျော်မိုးထွန်းကဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးလို့ကုလသမဂ္ဂမှာပြောဆိုခဲ့ပါတယ်ဒါပေမဲ့ပြည်တွင်းမှာလည်းရွေးကောက်ပွဲဝင်မဲ့ပါတီတချို့ရှိနေပါတယ်ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့အမြင်တချို့ကိုနိုင်ငံရေးခေါင်းဆောင်ရဲ့အမြင်တချို့သဘောထားတွေကိုကျွန်တော်ဇော်မိုးကျော်ကပဲစူးစီးတင်ပြပေးပါမယ
်အာဏာသိမ်းစစ်ကောင်စီဟာဒီနှစ်အောက်တိုဘာလလောက်ကစပြီးတကောင်စင်းကောက်ယူတာမဲစင်းပြင်ဆင်တာတွေလုပ်ပြီးလာမယ့်2025ခုနှစ်နိုဝင်ဘာလလောက်မှာရွေးကောက်ပွဲကျင်းပမယ်လို့ပြောဆိုထားပါတယ်NUG ဓာကလာအစိုးရရဲ့ကုလသမဂ္ဂဆိုင်ရာမြန်မာအသံအမတ်ကြီးဦးကျော်မိုးထွန်းကတော့ပြီးခဲ့တဲ့ဩဂုတ်လ26ရက်နေ့ကကုလသမဂ္ဂ UNDP UNFPA အမှုဆောင်ဘုတ်ဖွဲ့အစည်းအဝေးမှာဒီရွေးကောက်ပွဲဟာလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးလို့ပြောဆိုခဲ့ပါတယ်။ဘာကြောင့်အခုလို့ပြောတာပါလဲ။ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့သဘောထားကိုတန်အမတ်ကြီးဦးကျော်မိုးထွန်းကို VOA ကမေးမြန်းတဲ့အခါအခုလို့ဖြေဆိုပါတယ်။
ဒီကောင်စီကနေပြီးတော့လုပ်မယ်ဆိုတော့ဘယ်ရွေးကောက်ပွဲမဆိုလုံးဝတရားမျှတဖို့ရှိမှာမဟုတ်ပါဘူး။ဟိုအားလုံးပါဝင်နိုင်တဲ့ဥစ္စာမျိုးရှိမှာမဟုတ်ပါဘူးနော်။အခုတနိုင်ငံလုံးအတိုင်းအတာနဲ့ကျွန်တော်တို့တော်လှန်ရေးအင်အားစုတွေကနေရာတော်တော်များများကိုကျွန်တော်တို့ထိန်းထားနိုင်ပြီဖြစ်တယ်ပေါ့နော်။ဒါဒီချက်သက်တွေကိုကြည့်ချင်းအပြင်ဒီစကားစလုပ်မယ်ဘယ်ရွေးကောက်ပွဲမဆိုဟိုတနိုင်ငံလုံးအတိုင်းအတာနဲ့လည်းရှိစရာအကြောင်းမရှိနိုင်ဘူး။နောက်ပြီးတော့ free and fair လည်းဖြစ်စရာအကြောင်းမရှိနိုင်ဘူး။နောက်ပြီးတော့ inclusive level လို့မှဖြစ်စရာအကြောင်းမရှိနိုင်ဘူးပေါ့နော်။ဒါကြောင့်မို့လို့ရေတိုးဖြည့်ရှင်းတဲ့ဥစ္စာမျိုးမဟုတ်ဘဲနဲ့ရေရှည်ဖြည့်ရှင်းနိုင်မဲ့အမြဲတမ်းတည်မြဲနေမဲ့အဖြေရရှိဖို့အတွက်ကိုပဲပေါ့နော်။ဝိုင်းဝန်းဆောင်ရွက်ပေးဖို့ဆိုတဲ့ဥစ္စာကိုတော့ကျွန်တော်တို့ထောက်လဲထောက်ပြတယ်တောင်းလဲတောင်းဆိုတယ်စကားစကားလုပ်တဲ့ဥစ္စာကဒီလိုမျိုး free and fair inclusive ဖြစ်ဖို့မရှိတဲ့အတွက်ကြောင့်ပေါ့နော်။ဒီအတွက်ကိုနိုင်ငံတကာအနေနဲ့ကူညီပံ့ပိုးဖို့စဉ်းစားတဲ့ဥစ္စာတွေကောင်မစဉ်းစားဖို့အတွက်ကိုတော့ကျွန်တော်ကတော့ဒီနေရာကနေပြောကြားလိုပါတယ်ခင်ဗ
ျလူပောင်တဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့စစ်ကောင်စီဟာတရားဝင်မှုမရှိတဲ့အတွက်ရွေးကောက်ပွဲကျင်းပခွင့်မရှိဘူးလို့ပြောပါတယ
်ဒီနေ့စေအုပ်စုကမှဗာတရားမှုမရှိရမို့အတိုင်းဒီအာဏာကိုလိမ်ပြီးရရောက်ထားတဲ့သူတွေသူ့မှာရွေးကောက်ပွဲလုပ်ပိုင်ခွင့်လည်းမရှိဘူးအခုကိစ္စကဒီပြည်သူတရားလုံးမသူ့ကိုမှပြင်းစိုက်ပဲနဲ့တော့သူ့ကိုပြောနေနိုင်ငံတကာအသံအဝိုင်းတွေရောတကဘာလုံးကိုမသူ့မှပြင်းစိုက်ပဲနဲ့သူလှုပ်ချင်တာလှုပ်မယ်ဆိုပြီးတော့သူ့နိုင်ငံရေးထွက်ပေါက်ကိုရှာဖို့တကြိုးစားတာဖြစ်တယ်သူ့မှာရေကောက်ပွင့်နဲ့ပတ်သက်လို့နော်လှုပ်ပိုင်ခွင့်ပြောပိုင်ခွင့်ကိုမရှိဘူးလို့ကျွန်တော်တို့အနေနဲ့အဲ့လိုပဲယူဆတယ
်လူပောင်တဲ့ဒီမိုကရက်တစ်ပါတီဟာ1988ခုနှစ်ကတည်းကဒီမိုကရေစီရေးဖက်ဒရယ်ရေးအတွက်တိုက်ပွဲဝင်ခဲ့တဲ့ပါတီဖြစ်ပြီး2023ခုနှစ်မှာမြေပေါ်ပါတီတရားဖြစ်ပြန်လဲရည်တည်ခဲ့ပါတယ်။အဲ့ဒီနောက်2021ခုနှစ်အာဏာသိမ်းမှုကိုစတင်ရမှာဥဆောင်ပါဝင်ခဲ့ပြီးအခုအခါတိုင်းရင်းသားလက်နက်ကိုင်နယ်မြေတွေမှာပြန်လဲရည်တည်လှုပ်ရှားနေတဲ့ပါတီဖြစ်ပါတယ်။ စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်မှာမှတ်ပုံတင်ထားတဲ့ပါတီ49ပါတီရှိပြီးအဲ့ဒီအထက်ကပါတီ9ခုကတနိုင်ငံလုံးအတိုင်းအတာနဲ့ရွေးကောက်ပွဲဝင်မှာဖြစ်ပြီးတန်ပါတီတွေကတော့တိုင်းနဲ့ဒေသအလိုက်အတာဝင်မယ်လို့သိရပါတယ်။ရွေးကောက်ပွဲဝင်ဖို့ဆုံးဖြတ်ထားတဲ့ပြည်သူပါတီကတော့ပြည်တွင်းမှာရပ်တည်နေတဲ့နိုင်ငံရေးပါတီတရက်အတွက်နီလန်တစ်ခုအဖြစ်ရွေးချယ်ရတာဖြစ်ပြီးရွေးကောက်ပွဲဟာအကောင်ဆုံးနီလန်မဟုတ်ပေမဲ့ထိခိုက်မှုအ ਨੇ ဆုံးနီလန်ဖြစ်တယ်လို့ပါတီဥက္ကဋ္ဌဦးကိုကိုကြီးကပြောပါတယ်
။ဟိုအဓိကကတော့နိုင်ငံရေးအဆုံးအဖြတ်ကပြည်တွင်းမှာပဲရှိတယ်။အဲ့တော့ပြည်တွင်းနိုင်ငံရေးပြန်ပြီးတော့ရှင်သန်လာဖို့အတွက်အဓိကအဆောင်ရွက်တာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့လည်းပဲဒီရွေးကောက်ပွဲတစ်ခုတည်းနဲ့ကြံစည်တာအလုံးကိုဖြည့်ရှင်းနိုင်မှာမဟုတ်ဘူးဆိုတာကိုလက်ခံထားပြီးသားပါ။အဲသို့တော်လည်းပဲအာနာ၃ရက်စလုံးကိုတက်ချုပ်တယောက်တည်းလက်ထဲမှာထားတာတည်းစာလို့ရှိရင်ဒါအာနာခွဲဝေကျင့်သုံးမှုပုံစံပေါ်လာမယ်ပေါ့နော်။အဲ့တော့ရွေးကောက်ပွဲနီလန်မဟုတ်ရင်ဘယ်နီလန်ရှိသလဲဆိုတော့လေအခုလက်နက်ကိုင်နီလန်နဲ့ကတန်အံပလောင်နိုင်တဲ့နေရာမှာတန်အံပလောင်အုပ်ချုပ်တယ်။ကိုကန့်နိုင်တဲ့နေရာမှာကိုကန့်အုပ်ချုပ်တယ်။ရခိုင်နိုင်တဲ့နေရာမှာရခိုင်အုပ်ချုပ်တယ်။အဲ့တော့တန်နိုင်ငံလုံးအပြောင်းလဲကိုပုံဖော်နိုင်တဲ့အဖြစ်ပေါ့နော်ရက်လက်မျိုးတော့ကျွန်တော်တို့ကမတွေ့ရဘူးဒါကြောင့်မို့လို့ဒါရွေးကောက်ပွဲနီလန်းဟာအကောင်းဆုံးမဟုတ်ပေမဲ့လို့အဆိုးအနည်းဆုံးဟိုထိခိုက်ညံ့တာမျိုးအနည်းဆုံးဖြစ်မဲ့နီလန်းကိုကျွန်တော်တို့ရွေးချယ်တာဖြစ်ပါတယ
်ရွေးကောက်ပွဲမတိုင်မီဆွေးနွေးညှိနှိုင်းမှုကနေတစုံတရာသဘောတူညီမှုရရှိတာတွေရှိတယ်လို့ရွေးကောက်ပွဲဖြစ်ခဲ့လို့ရှိရင်လည်း2008ဖွဲ့စည်းပုံအရကိုကကိုယ်စလဲသုံးပုံတပုံကသဘောတူရင်လွတ်တော်ခေါ်လို့ရတဲ့အတွက်လွတ်တော်အတွင်းကနေနိုင်ငံရေးနီလန်းနဲ့ပြုပြင်ပြောင်းလဲရေးတွေလမ်းပွင့်လာနိုင်တယ်လို့ဥက္ကိုကိုကြီးကပြောပါတယ်ရွေးကောက်ပွဲကစစ်မှန်မှုမရှိဘူးဆိုရင်ဘလို့နီလန်းတွေကိုဆောင်ရွက်သင့်ပါသလဲဥအောင်မိုးစောကတော့တိုင်းပြည်ပြဿနာကိုရေရှည်ပြေလည်စေခြင်းနဲ့ဆိုရင်တော့ဒီကနေ့ဒီမိုကရေစီအင်အားစုတွေနဲ့တိုင်းရင်းသားအင်အားစုတွေလုံနေတဲ့စစ်အာဏာရှင်ကိုနိုင်ငံရေးကနေဖယ်ရှားရေးကိုသာဆက်လုပ်ရမယ်လို့ပြောပါတယ်တမ်မတ်ကြီးဥကြုံမိုးထွန်းကလည်းဒီကနေ့မြန်မာပြည်သူတွေနဲ့ NUG အပါအဝင်တိုင်းရင်းသားနဲ့တော်လှန်ရေးအင်အားစုတွေက Federal Democracy ရရှိရေးကိုလိုလားနေတာဖြစ်ပြီးစစ်အာဏာရှင်ဖယ်ရှားရေးကိုဆက်လက်လှုပ်ဆောင်ရမယ်လို့ပြောပါတယ်
။ Federal Democracy အနာဂတ်ဖြစ်ရမယ်။အဲ့လို Federal Democracy အနာဂတ်သွားနိုင်ဖို့အတွက်ကိုဒီစစ်အာဏာရှင်စနစ်လုံးဝကိုချုပ်ငင်းရမယ်ပေါ့နော်။ဒါကြောင့်ကျွန်တော်တို့ကတော့အမြဲတမ်းပြောတယ်ဒီစစ်တပ်ကစစ်တပ်နေရာမှာပဲနေရမှာပေါ့နော်ဒီနိုင်ငံရေးမှာပါလို့မရဘူးစစ်တပ်အနေနဲ့ပြည်သူတွေရဲ့အတန်ပြည်သူတွေရဲ့စကားကိုနားထောင်လာဖို့လိုတယ်ပေါ့နော်သူတို့နားမထောင်မချင်းကတော့ကျွန်တော်တို့ပြည်သူတွေအနေနဲ့ဒီတော်လှန်ရေးအင်အားစုတွေအနေနဲ့တော့ဆက်လုပ်သွားရမှာပဲ
မြန်မာပြည်ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကလည်းတန်တမန်နီလန်းနဲ့ကြိုးပမ်းနေပါတယ်တရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ဂျီကတော့စစ်ကောင်စီရဲ့ရွေးကောက်ပွဲကိုထောက်ခံတယ်လို့ပြောထားပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုကတော့စစ်ကောင်စီကကျင်းပတဲ့ရွေးကောက်ပွဲဟာအတုအယောင်ပဲဖြစ်လိမ့်မယ်လို့ပြောဆိုထားပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပေးပါအောင်မယ်။ဝင်ငွေမြင့်နိုင်ငံကြီးတွေထဲမှာအမေရိကန်ဟာသနတ်ကြောင့်သိဆုံးရသူပိုမိုများနေတယ်လို့ကျမရဲ့ကြွမ်းကျင်သူတွေကသတိပေးထားပါတယ်။ဒီချက်ဟာဗိုလ်ထူးနေကဂျော်ဂျီယာအထက်တန်းကျောင်းတနက်ပြစ်မှုကထပ်ပြီးသတိပေးလိုက်တယ်လို့ဖြစ်စေပါတယ်ဒုတိယသမ္မတကာမလာဟဲရစ်ကတော့တနက်ထိန်းချုပ်မှုကိုပိုပြီးတင်းကျပ်လိုပါတယ်သူမရဲ့ပြိုင်ပွဲသမ္မတလောင်းဒေါ်နယ်ထရမ့်ကတော့တနက်ကင်ဆောင်ွင့်ဆိုင်ရာတားမြစ်ကန့်သတ်ချက်တွေကိုပြန်လည်ရုပ်သိမ်းမယ်လို့ကတိပြုထားပါတယ် VOA သတင်းတောက်ဘရနီကာဘန်ဒရာအဂလီစီယပ်သတင်းပေးပို့ထားတာကိုမတ်တန်ကီထိုက်ကပြောပြပေးမှာပါ
ဂျော်ဂျီယာပြည်နယ်ဝိုင်းဒါကအပလာချီအထက်တန်းကျောင်းမှာဗုဒ္ဓဟူးနေ့ကတနက်ပစ်ခတ်မှုကြောင့်တည်ဆုံသူတွေဒဏ်ရာရသူတွေရှိခဲ့ပါတယ်။ဒီမိုကရက်သမ္မတလောင်းဒုတိယသမ္မတကမလာဟဲရစ်ကနယူးဟမ်ရှီးယားကစီယုံရေးပွဲမှာဒီအခင်းဖြစ်ပွားမှုကိုထင်ဟပ်ပြောကြားခဲ့ပါတယ်။ We have to
end this epidemic. မြန်မာတနက်ကင်အကြမ်းဖက်မှုကဆိုးကြီးကိုအားလုံးအတွက်အပြည့်အစုံတက်ရပါမယ်။ဒီလိုသွားလို့မရပါဘူး။
အမေရိကန်ပြည်ထောင်စုတွင်တနက်ကအကြမ်းဖက်မှုကိစ္စဟာဒီနှစ်ဒီမိုကရက်နိုင်ငံလုံးဆိုင်ရာညီလာခံမှာအထူးအလေးပေးခဲ့တဲ့ကိစ္စဖြစ်ပါတယ်။ဟဲရစ်ကသူမရဲ့စီယုံရေးအစပိုင်းမှာကတည်းကဒီကိစ္စဦးစားပေးဖြစ်တယ်ဆိုတာကိုရှင်းပြခဲ့ပါတယ်။ When we win in
November, we are fine. နိုဝင်ဘာမှာကျမတို့အနိုင်ရတဲ့အခါနောက်ကျောင်းရာဇဝန်စစ်ဆေးမှု Red Flag ဥပဒေနဲ့တိုက်ခိုက်ရေးတုံ့နှက်တွေတားမြစ်မှုကိုအတည်ပြုမှာဖြစ်ပါတယ်။
တနက်ကင်ဆောင်မှုမှာကြိုးကြောင်စီရောမှုရှိတဲ့ဘေးကင်းလုံခြုံရေးကိုဆောင်ရွက်လိုတာသာဖြစ်ပြီးလူတိုင်းစီကတနက်တွေကိုသိမ့်ဖို့ကြိုးစားတာမဟုတ်ဘူးလို့ Harris ကပြောပါတယ်။တနက်ကင်အကြံဖတ်မှုကာကွယ်ရေးဆိုင်ရာ Brady Center က Kiris Brown ကတော့ Harris ဆောင်ရွက်နိုင်လိမ့်မယ်လို့ယုံကြည်ထားပါတယ်
။ Candidate Harris
American Clean Air အသက်ဆုံးရတဲ့နံပါတ်1ကိစ္စဖြစ်တဲ့တနက်ကင်အကြံဖတ်မှုကိုဘယ်ပေါင်းစုံကနေချင်းကပ်ဖြည့်ရှင်းဖို့အတွက်လိုအပ်တယ်ဆိုတာကိုကိုယ်စလဲလောင်း Harris ကတိတ်ကိုရှင်းရှင်းလင်းလင်းပြောထားပြီးဖြစ်ပါတယ်။ကျမတို့အနေနဲ့ပိုးပြီးကောင်းတဲ့မူဝါဒလိုအပ်ပါတယ
်။သမရဟောင်းထွန်နဲ့ Trump ကတော့ Georgia တနက်ပစ်ခတ်မှုကိုသူ့ရဲ့လူမှုကွန်ရက် Truth မှာတင်ပြီးတော့တုံ့ပြန်ပါတယ်။ဘေးသင့်ကြရသူတွေကိုအားပေးကြောင်းသူကပြောပြီးတနက်သမားကိုတော့ဆက်ဆုပ်ဖွဲစိတ်ဖောက်ပြန်တဲ့မကောင်းဆိုးရွာလို့တုံ့နှုံခဲ့ပါတယ်။ကိုစားဘီတစ်တွေကတနက်ကိုင်းဆောင်ခွင့်ကိုအားပေးလျက်ရှိပေမဲ့ဒီနေ့ Republican နိုင်ငံလုံးဆိုင်ရာညီလာခံမှာတော့ဒီကိစ္စကိုအလေးမပေးခဲ့ပါဘူး။သူတို့ရဲ့သမ္မတကိုယ်စားလှယ်လောင်း Trump ကိုလုံခြုံဖို့ကြိုးစားခံရပြီးနှစ်ရက်အကြာဇူလိုင်လထဲမှာညီလာခံကိုကျင်းပခဲ့တာပါ။ဒီလိုတွေ့ကြုံခဲ့ရပြီးမဲ့ American တွေတနက်ပိုင်းဆိုင်ခွင့်အရေးနဲ့ပတ်သက်ပြီး Donald Trump ရဲ့သဘောထားကမပြောင်းလဲခဲ့ပါဘူ
း။တနက်တွေတင်လိုက်ဖို့ဆိုတာလုံးလို့မရပါဘူး။ကာကွယ်ဖို့အတွက်လူတွေမှာတနက်တွေလိုပါတယ်။
သမနာတာဝန်ယူခဲ့စဉ်ကလည်းထရန့်ကတနက်ပိုင်းရှင်တွေဘက်ကရက်တီခဲ့သလိုလက်ရှိသမနာဘိုက်ဒန်အစိုးရလက်ထက်ချမှတ်ထားတဲ့တနက်ကိုင်ဆောင်ခွင့်ဆိုင်ရာကန့်သက်ချက်တွေကိုလည်းရုတ်သိမ်းဖို့ကတိပြုထားပါတယ်။တနက်ကိုင်ဆောင်ခွင့်အားပေးတဲ့အဖွဲ့တွေကတော့တနက်ကိုင်ဆောင်သူတွေသာနိုဝင်ဘာမှာမဲထွက်ပေးမယ်ဆိုရင်အချိန်အနည်းရှင်ပြန်ရတဲ့ပြည်နယ်တွေမှာအသာစီးရနိုင်တယ်လို့ပြောကြပါတယ်။Second Amendment Foundation ရဲ့ဒုတိယအကြီးအကဲ Alan Gottlieb ကအခုလိုပြောပါတယ
် take back the white
house ပြည်တော်ကိုပြန်ရရင်ကျွန်တော်တို့တနက်ကင်ဆောင်ခွင့်ကိုမထိပ်ပါနဲ့အစိုးရတရက်ကိုရရှိမှာပါလွတ်တော်နေရာတွေကိုရရှိရင်တော့အောက်လွတ်တော်မှာတနက်ကင်ဆောင်ခွင့်အရေးကိုပို့ပြီးအားကောင်းလာစေမှာဖြစ်ပြီးအထက်လွတ်တော်ကိုလည်းထိန်းချုပ်လာနိုင်မှာပါ
ဒါပေမဲ့လို့လဲတနက်ကင်ဆောင်ခွင့်ဟာဆိုရင်စီးပွားရေးဒါမှမဟုတ်လဲလူဝင်မှုကြီးကြပ်ရေးတို့လိုမဲဆန္ဒရှင်တွေရဲ့ထိတ်တန့်ဦးစားပေးစဉ်းစားချက်ထဲမှာမပါဘူးလို့လဲ Gottlieb ကပြောပါတယ်ရှင
်အမေရိကန်ပြည်ထောင်စုရဲ့တနတ်ထင်းချုံရေးနဲ့ပတ်သက်တဲ့သတင်းဆောင်ပါကိုတော့မတ်သိန်ကြီးထိုက်ကပြောပြပေးခဲ့တာပါ VO ရဲ့တောက်ကြနေမနဲ့ပဲအတန်းလွင့်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေမတိုင်မီနောက်ထပ်နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုတင်ဆက်ပေးပါမယ်ဆုံးအသူတချို့ဟာစကားမပြောနိုင်ပေမဲ့အတန်ကျိုးတွေလှုပ်ရှားမှုရှိပါတယ်ဒီလိုအတန်ကျိုးကြွက်သားလှုပ်ရှားမှုတွေကိုစကားပြောတဲ့အတန်ဖြစ်လာအောင်ဖန်တီးဖို့ကယ်လီဖိုးနီးယားတက္ကသိုလ်ကအင်ဂျင်နီယာတွေလိလာဆန်းသတ်နေကြတဲ့အကြောင်းကို VOA သတင်းထောက် Glenina Talk Los Angeles မြို့ကနေသတင်းပေးပို့ထားတာကိုတော့မမများသတင်းအောင်ကပြောပြပေးပါပါ။
အတန်ကျိုးတွေရဲ့တုန်ခါမှုကြောင့်ပေါ်ပေါက်လာတဲ့လျှက်စစ်အတန်လိုင်းတွေကိုဖမ်းယူပြီးအတန်ပြန်ထုတ်ပေးနိုင်တဲ့ကိရိယာကိုကယ်လီဖိုးနီးယားတက္ကသိုလ်ကအင်ဂျင်နီယာတွေကစမ်းသပ်နေပါတယ်ဒီအတန်လှိုင်းတွေကို AI ဉာဏ်ရည်ဓာတ်နည်းပညာအကူအညီနဲ့စကားသံတွေဖြစ်လာအောင်ဖန်တီးရပါတယ်
That electric signal will be feed into the actuation where the loudspeaker part.
လျှက်စစ်အတန်လှိုင်းတွေကိုအတန်ချက်ဆက်ကနေတစင်အတန်ဖြစ်အောင်ထုတ်လွှတ်ပေးပါတယ်ဒီကိရိယာကအတန်လှိုင်းတွေကိုအာရုံခံတာတုံ့ပြန်တာနဲ့အတန်ချက်ထုတ်ပေးတဲ့လုပ်ငန်းတွေကိုလှုပ်ဆောင်ပေးပါတယ
်
အတန်ကျိုးကျွတ်သားတုန်ခါမှုလျှက်စစ်အတန်လှိုင်းကိုဖမ်းယူတဲ့တန်လိုက်အသုံးပြုထားတဲ့ဒီကရိယာလေးဟာပြုတ်ပြောင်းပြီးတော့လူတလူဆက်နိုင်ကြုံနိုင်ပါတယ်ဒီကရိယာပုံစံကိုရှေးရိုးရာဂျပန်ဆက်ကူညက်ပြီးခောက်တဲ့နည်းပညာကိုအသုံးပြုပြီးတော့ပုံစံထုတ်ထားတာပါ
အလွှာပါတွေကိုခီရီကာမီဂျပန်ဆက်ကူခေါင်းနီသုံးပြီးတော့ပုံစံထုတ်ထားရပါတယ်။ဒါကြောင့်နူးညံ့ပြုတ်ပြောင်းမှုလည်းရှိပါတယ်
။မတူညီတဲ့အတန်ကျိုးလှုပ်ရှားမှုပုံစံမျိုးစုံကို AI ဉာဏ်ရည်တုကသတိပြုမှတ်သားနိုင်အောင်ဆန့်သက်လေ့ကျင့်ရပါတယ်။
Your muscle vibration could be totally different, right? So we have to train
the ကြွသားလှုပ်ရှားမှုပုံစံတွေကွဲပြားနိုင်ပါတယ်။ဒါကိုဒီကရိယာကမှတ်သားနိုင်အောင်အသုံးပြုခင်မှာလေ့ကျင့်ပေးရပါတယ်။ပြီးတော့အဲ့ဒီလျှက်စစ်အတန်လိုင်းတွေကိုကျွန်တော်တို့ခွဲခြမ်းစိတ်ဖြာလေ့လာပြီးတော့တူးချင်းစီရဲ့ပြောတဲ့စကားသံတွေကိုတိစောက်ပေးရပါတယ
်။စကားမပြောနိုင်တဲ့သူတွေ၊စကားပြောဖို့အခက်အခဲရှိတဲ့သူတွေကိုအကူအညီပေးနိုင်ဖို့တီထွင်ဖန်တီးထားတဲ့ဒီကရိယာကို तू က၃နာရီလောက်ကြာအတန်နာအောင်သင်ကြားရတဲ့သူ့ရဲ့စာသင်ခန်းမှာစမ်းသပ်အသုံးပြုကြည့်ဖို့အစီအစဉ်ရှိတယ်လို့ပြောပါရရှင်
VOA American တိုင်းရဲ့ရုပ်သံနဲ့ video ထုတ်လွှင့်မှုတွေကို Nielsen American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio season တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျို့ရုပ်ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနာဆင်ခြင်းနဲ့ဆွေးနွေး VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနာဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချမ်း Radio အစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းတိုမီတာ32 kHz 9383ညနဲ့9383ညလိုင်းတိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ် VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့ September 6ရက်တောက်ကြနေမနေ့ပဲရုပ်သံအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ကျွန်တော်ရဲ့ရုပ်သံအစီအစဉ်တွေကို VOA ရဲ့ website YouTube Facebook Instagram စတဲ့လူမှုကွန်ရက်စာမျက်နှာတွေမှာလည်းကြည့်ရှုနားတော်တာဆင်နိုင်ပါတယ်ဆက်လက်ပြီးတော့ပတ်စင်ကဏ္ဍတွေဖြစ်တဲ့ဥကောင်ခင်ရဲ့မြမအရေးသုံးသက်ချက်ကျမ်းမာရေးတိုင်းရင်သတင်းလောစတဲ့ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးပါဦးမယ်အခုအရင်ဆုံးတော့ဥကောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ပြပါမယ်စစ်ကောင်စီတပ်ရဲ့ထွက်ရလန်းဆိုတဲ့ခေါင်းစဉ်နဲ့တင်ပြထားပါတယ်အင်အားပြုံးပြီးပျက်စီးလာနေတဲ့စစ်ကောင်စီတပ်ကစစ်ဘိုလ်စစ်သားတွေဟာအသေးမခံပဲလက်နဲ့မချဘဲဆက်လက်ရှင်သန်နိုင်တဲ့ထွက်ရလန်းကိုအသုံးပြုနိုင်ကြောင်းဦးအောင်ခင်ကရေးသားတင်ဆက်ထားပါတယ
်ရှမ်းပြည်နယ်မြောက်ပိုင်းက MNDAA ကိုကန်တပ်နဲ့ TNL တာအန်တပ်ဦးဆောင်တဲ့တော်လှန်ရေးတပ်ပေါင်းစုဟာစေအောင်စုရဲ့ရမခအရှိမြောက်တိုင်းစစ်ဌာနချုပ်ကိုဩဂုတ်လ3ရက်နေ့ကတိမ့်ပိုက်လိုက်ပါတယ်။ဒါဟာတိုင်းရင်းသားပေါင်းစုံပါဝင်ဆင်ထွန်းနေတဲ့ຫນွေဦးတွန်လိုင်းရဲ့အောင်မြင်မှုကြီးတစ်ခုပါပဲ။36နှစ်မြောက်ရှစ်လေးလုံးအရေးတော်ပုံကိုဂုံပြုတ်တယ်လို့လည်းပြစ်သွားပါတယ်။ဒါပေမဲ့စစ်ကောင်စီအတွက်ကတော့အထိတ်တလန့်မျက်ဖြူဆိုက်စရာဖြစ်သွားပါတယ်။ဒါကြောင့်စစ်ရှုံးလို့ဖမ်းဆီးအရေးယူခံရတဲ့ဗိုလ်မှူးဗိုလ်ချုပ်တွေလည်းကြားလေးများလေးပြင့်နေပါတယ်စစ်ကောင်စီရဲ့ထွက်ရလန်းဟာတပ်မတန်ရင်တပ်ဖွဲ့လိုက်တွန်လိုင်းရဲ့အဖွဲ့တွေနဲ့ဆက်သွယ်ပြီးတိုက်ခါရှိရှိနဲ့ဆက်လက်ရပ်တည်နိုင်ရေးပဲဖြစ်ပါတယ်မင်းအောင်လှိုင်ကတော့စစ်မြေပြင်မှာအသေးခံတိုက်ခိုက်ဖို့သာလိုလားပါတယ်စစ်မြေပြင်ကတိုင်းပူးနဲ့တပ်မမှုတွေရင်ဆိုင်နေရတဲ့ပြဿနာကိုဩဂုတ်လ16ရက်နေ့ထုတ်အေယာဝတီစာဆောင်မှာသူတေတီဝင်းမင်းထွန်းကစမ်းစစ်ထားပါတယ်ပြည်သူထောက်ခံမှုကိုမရတဲ့စစ်ကောင်စီတပ်ဟာစိတ်တရရပြိုကွဲနေပြီမို့စစ်နိုင်အောင်တိုက်နိုင်တဲ့အခြေအနေမရှိတော့ဘူးလို့ဆိုပါလေအင်အားပြုံးတိသွားတဲ့စကစတပ်ဟာပြန်လည်ပြစ်တင်းပြီးတန်းပြန်စစ်စင်နိုင်တဲ့အနေအထားမှာမရှိတော့ပါဘူးဆုံးရှုံးတဲ့နယ်မြေကိုပြန်ရအောင်တိုက်နိုင်စွမ်းလည်းမရှိတော့ပါဘူး။ဒီလိုအခြေအနေမှာမင်းအောင်လှိုင်အမိန့်ကိုဆက်လက်နာခံနေတာဟာကို့တေတွင်ကိုတူးတယ်လို့ဖြစ်နေပါတယ်တဲ့။လက်နဲ့ချရင်အေးအေးယူခံရမှာမို့မိသားစုတွေပါဘဝပြတ်သွားနိုင်ပါတယ်။ဒါကြောင့်အသေးမခံလက်နဲ့မချဘဲဂုံတိတ်ခါရှိရှိသွားနိုင်တဲ့လမ်းကိုရွေးနိုင်တယ်လို့ဆိုပါတယ်။စစ်ပြေလိုက်စစ်တိုင်းလိုက်စစ်ကောင်စီကကွဲထွက်နိုင်တဲ့အခွင့်အလမ်းတွေရှိတယ်လို့ဆိုပါတယ်။ပုံကံခွဲထွက်ရင်တရင်တက်မှာကိုနေနေမှုအရန်တက်စစ်ကောင်စီမှာမရှိတဲ့အတွက်စိုးရင်စရာမရှိဘူးလို့ဝေမင်းထွန်းကတွက်ပြပါတယ်။ဒါပေမဲ့ပုံကံခွဲထွက်ရေးအောင်မြင်နိုင်ဖို့အတွက်စစ်ပက်လုံခြုံရေးတပ်ဖွဲ့စရဖကိုအရင်ဆုံးရှင်းပြဖို့လိုပါတယ်တဲ့။နောက်တော့ဒေသခံတော်လှန်ရေးတပ်ဖွဲ့တွေနဲ့အပြည့်အခက်ရက်စဲပြီးလူတို့တောက်ခံမှုရယူရပါလိမ့်မယ်ပုံခံခွဲထွက်တဲ့စက္ကစတက်ဟာ NUG PDF တို့မဟုတ်တိုင်းရင်းသားတပ်ဖွဲ့တွေရဲ့လက်အောက်ခံလဲလုဆရာမလိုပါဘူးတဲ့ကိုစကန်းကိုထိပ်ပြီးတော်လိုင်းရင်အားစုတွေနဲ့လက်တွဲကတိုင်းပြည်ပြန်လဲတိဆောက်ရေးမှာတကြတအားပါဝင်နိုင်မဲ့အခွင့်အလမ်းကို ရယူဖို့ကြိုးပမ်းနိုင်တယ်လို့ဆိုပါတယ်စင်နေမြေလိုက်တာဝန်ယူထားတဲ့ဗိုလ်မှူးဗိုလ်ချုပ်တွေစီစဉ်နိုင်တဲ့ကိစ္စဖြစ်ပါတယ်တဲ့မြို့တော်မဲ့စကားစလေပြည့်ကြီးပေါ်မှာမင်းအွန်လိုင်းနဲ့အတူအမြုပ်ခံမလားတော်လိုင်းရေးကပေးတဲ့ထွက်ရလန်းကိုရွေးမလားဆိုတာစဉ်းစားရပါလိမ့်မယ်စစ်ကောင်စီလက်အောက်ကရုံးထွက်တာကိုပြည်သူလူထုကလိုက်လိုက်လဲလဲကြိုးဆိုမှာမို့တော်လိုင်းရေးစစ်တီတွေချက်ချင်းအပြစ်ရကြရပါလိမ့်မယ်မြမပီကိုပြန်လဲထူထောင်ရမှာစစ်တပ်ဟာအင်အားစုတစုအနေနဲ့ပါဝင်မဲ့ထွက်ရလန့်ပစ်တယ်လို့သုတေသီဝေမင်းထွန်းကသုံးသပ်ပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG ကာကွယ်ဝင်ကြီးဦးရင်မွန်ကလည်းပါဝင်တိုက်ခိုက်သူတွေတေးကြီးပျက်စီးတာကိုမလိုလားကြောင်းစက္ကစတပ်သားကိုတုံမအပြစ်မဖမ်းလို့ကြောင်းဒါကြောင့်မို့တိုင်းရင်းတပ်ဖွဲ့တပ်မတွေဟာ NUG နဲ့တော်လိုင်းရေးအဖွဲ့အစည်းတွေကိုဆက်သွယ်ဖို့တိုက်တွန်းထားပါတယ်NUG ဟာလူကိုတိုက်ခိုက်နေတာမဟုတ်ပဲစနစ်ကိုတိုက်ခိုက်နေတာဖြစ်လို့စစ်အာဏာရှင်စနစ်ဆန့်ကျင်သူတို့ရဲ့ဂုံတိုက်ခါကိုလေးစားကြောင်းကြေညာထားပါတယ်ဝေဥတော်နိုင်ဘက်ကိုကူးပြောင်းလာတဲ့စက္ကစတပ်သားတွေကို NUG ကစုငွေချင်းမြင့်လေးရှိပါတယ်ကရင်ခရင်နီကချင်းချင်းတပ်ဖွဲ့တွေကတော့တော်လိုင်းဘက်ကခေလုံလာကြတဲ့စက္ကစတပ်သားတို့ရဲ့စားဝတ်နေရေးကျန်းမာရေးကိုတာဝန်ယူစောင့်ရှောက်ကြပါတယ်။အိန္ဒိယနဲ့ထိုင်းနိုင်ငံမှာဝင်ရောက်ခေလုံတဲ့စက္ကစတပ်သားတွေလည်းရှိပါတယ်။တစ်တုံညာနှစ်ခုနှစ်စစ်စင်ရေးကာလမှာစက္ကစဘက်ကအစုလိုက်အပြုံလိုက်လက်နဲ့ချတာတွေနဲ့ကြာဆုံးတာတွေရှိတာဒါဟာလေတွေဦးတော်လိုင်းစိတ်ဓာတ်ကိုပိုပြီးခိုင်မာတန်ဆွမ်းစေပါတယ်။ဒီတော့အတွင်း PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဟာတုံးနဲ့အတွင်းစစ်ရေးအထွေထွေအလင်းအမြန်ရင့်ကျက်လာပြီးစစ်စင်ရေးအမြောက်အများကိုအောင်ပွဲခံနိုင်ခဲ့တယ်လို့ကာကွယ်ရေးဝန်ကြီးဦးရင်မွန်ကဆိုပါတယ်စစ်စင်ရေးတိုင်းမှာ NUG နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တိုင်ပင်ပြီးပူးတွဲလုပ်ကိုင်နေပြီလို့သိရပါတယ်တိုင်းနဲ့ပြည်နယ်အလုံးမှာ PDF တပ်ဖွဲ့တွေရှိနေပြီးနိုင်ငံရဲ့60ရာခိုင်နှုန်းလောက်ကိုသောမူထနိုင်ကြောင်းသိရှိရပါတယ်ခင်ဗျာ
မြန်မာရေးသုံးသက်ချက်ပြီးမှာတော့ကိုဝင်းမင်းတင်ပြတဲ့ကျမရဲ့အစီအစဉ်ကိုဆက်ပါမယ်ဒီတစ်ပတ်မှာတော့မြောက်ကြောက်ယောဂအကြောင်းတင်ပြထားပါတယ် WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကတော့ဒီယောဂကိုအရေးပေါ်အခြေအနေကြေညာထားပါတယ်မြန်မာအိမ်နီးချင်းတွေမှာလည်းစတွေ့နေရပါတယ်ဒါကြောင့်ကျန်းမာရေးကျွမ်းကျင်သူတွေကစိုးရိမ်မှုတွေရှိလာပါတယ် Mpox လို့ခေါ်တဲ့ဒီမြောက်ကြောက်ယောဂဘယ်လိုကူးစက်ပါသလဲဘယ်လိုကာကွယ်နိုင်ပါသလဲ New York မြို့ Wyckoff Heights ဆေးရုံကကူးစက်ယောဂအထူးကဒုတိယဆေးရုံအုပ်ကြီးဒေါက်တာဇေယာတက်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်ဟုတ်ကဲ့ကူးစက်ယောဂတစ်ခုဆရာဝန်ကြီးဒေါက်တာဇေယာတက်ခင်ဗျာကျွန်တော်တို့ဒီမြောက်ကျောက်ယောဂလို့လူသိများတယ်ဒီ3ဆန်ကနေတစ်ဆင့်ကူးစက်တဲ့ယောဂ Mpox ပေါ့နော်ဒီယောဂကိုကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကနေပြီးတော့ဒီပြီးခဲ့တဲ့လဩဂတ်စ်လမှာပဲဆရာကြီးဒီနိုင်ငံတကာပြည်သူ့ကျန်းမာရေးအရေးပေါ်အခြေအနေဖြစ်ကြေညာလိုက်ပြီးလည်းနောက်မြန်မာကျန်းမာရေးဝန်ကြီးဌာနဘက်ကလည်းမြန်မာနိုင်ငံကိုကူးစက်နိုင်ခြင်းနည်းပေမဲ့အိန္ဒိယနိုင်ငံတချို့မှာကူးစက်မှုတွေရှိနေတာမို့စောင့်ကြည့်မှုတွေကိုအရှိန်မြှင့်လှုပ်ဆောင်နေတယ်လို့ပြောပြီးမှမြန်မာပြည်သူတချို့ကြားမှာတော့ဆရာကြီးကူးစက်မှုဖြစ်လာမှာကိုစိုးရိမ်မှုရှိလာတာတချို့ကိုတွေ့နေရလို့ဒီအတွက်ပါဆပြီးတော့ရှင်းပြခြင်းလဲဆရာကြီ
း The monkey pox ကိုခေါ်တဲ့မြောက်မှာဖြစ်တဲ့box ဆိုရဲကြောက်ပေါ့နော် and box ဆိုကျွန်တော်ကသုံးတာပေါ့လေအရင်တော့ကတော့ monkey box ပေါ့လေအတူတူပါပဲဆိုတော့သူက virus ပေါ့နော်ဒီ virus ကနေတစ်ဆင့်ခုတာပေါ့လေဆိုတော့ဒီ virus ကတော့ကျွန်တော်တို့အမျိုးအစားအဖြစ်နှစ်မျိုးရှိတယ်ပေါ့နော် clade 1နဲ့ clade 2ပေါ့နော်ဆိုတော့ဒီအခုလက်ရှိဖြစ်နေတဲ့2023လောက်မှာ outbreak ဆိုပြီးတော့ဖြစ်လာတယ်ပေါ့လေဆိုတော့သူကတော့ဒီ clade 2b လို့ကျွန်တော်တို့သုံးကြတယ်ဒီတော့အစတော့ကမ္ဘာစာတွေ့လဲဆိုတော့ကျွန်တော်တို့တော်တော်များများကတော့ Democratic Republic of Congo ပေါ်ဆိုဒီ Africa တိုင်းကနေစပြီးတွေ့လာတယ်လို့သူကပြောကြတာပေါ့လေ
ဟုတ်ကဲ့ဆရာဒီတော့ဒီ Mpox စကူးတာကိုဘယ်လိုစတွေ့ခဲ့လဲဆရာကြီ
းဆိုတော့ဘလိုနည်းအားဖြင့်တွေ့ကြလဲဆိုအဲ့အချိန်တုန်းကတော့သူက 1A နဲ့ 1B လို့ပြောကြတယ်ကျွန်တော်လို့နားလေတလောက်ပေါ့နော်ဒါ WHO ကနေထုတ်ပြန်ထားတဲ့အချက်နဲ့ပါဆိုတော့အဲ့အချိန်တုန်းကလူတွေကနေတစ်ဆင့် စဖာရီတို့ဘာလို့တွားကြမှာပေါ့နော်ဆိုတော့တွားကြရင်းနဲ့ထိမိကြိုင်မိတာရှိမယ်အထူးဖြင့်မြောက်တွေပေါ့နော်ဆိုတော့ဒီကနေတစင်ကူးလာတယ်လို့သူကယူဆကြတယ်ပေါ့လေတိတိကျကျရည်လို့တော့ဒူးမတော့အတိအကျတော့ပြောလို့မတတ်ဘူးဒါပေမဲ့ဒီယောဂါကိုစပြီးတော့တတိထားမိလာတယ်လွန်ခဲ့2နှစ်လောက်အချိန်တွင်းမှာဒီ American ပြည်တော်စုနဲ့တချို့သော European country တွေမှာတွေ့လာရပေါ့နော်ဆိုတွေ့လာတဲ့အခါမှာသူတို့ကဘယ်လိုလူတွေမှာအများဆုံးတွေ့လဲဆိုတော့လိင်တူဆက်ဆံတဲ့အမျိုးသားတွေမှာအများဆုံးတွေ့တယ်ပေါ့လေဆိုတော့သူတို့ကယူဆချက်အဲ့ဒီအချိန်တုန်းကတစ်ချိန်တစ်ခါတုန်းကယူဆချက်တာဒီလိင်တူဆက်ဆံတဲ့အမျိုးသားတွေအချင်းချင်းမှာပဲကူးနေပါတယ်ဆိုပြီးတော့ယူဆကြရတယ်ပေါ့လေဆိုတော့အဲ့လိုလူတွေမှာပုံပြီးတော့သတိထားပြီးတော့ဆက်ပြီးတော့ကြည့်လာကြတယ်ဒါနဲ့လည်းယောဂါကျွန်တော်တို့တစ်ချိန်တစ်ခါလောက်တော့တော်တော်လေးဟိုဖြစ်လာပါတယ်ကျွန်တော်လည်းတွေ့ခဲ့ပါတယ်ငငယ်နှစ်လောက်တွေ့တော့ပေါ့နော်ကျွန်တော်စီမံလေးလူနာတွေ10ခန်းပေါင်းကျွန်တော်ပြီးကျွန်တော်တွေ့ခဲ့တယ်ပေါ့လေဆိုတော့ကျွန်တော်တို့ကအဓိကကြောက်တာကူးဘာကြောင့်ကူးသလဲပေါ့နော် तू ကမကြောက်ရမယ့်အကြောင်းအရာတစ်ခုကနံပါတ်1ကဒီယောဂါရှိတယ်လို့သွားပြီးတော့ထိမိ၊ဂိုင်မိတဲ့အခါကျမှပဲကူးတယ်နောက်တစ်ခုကလည်းအဲ့ဒီသူ့မှာရှိတဲ့ဟာကြောက်ယောဂါဖြစ်တယ်လို့ကြောက်အလုံးနေပေါ့နော်အနာအလုံးနေလို့တွေ့ရတယ်ကိုရဲ့ဆိုတော့အရင်တော့ကတော့ကျွန်တော်တို့ကဒီမျက်နှာတွေမှာတွေ့တယ် skin တွေမှာတွေ့တယ်ဒီခြေထောက်တွေမှာတွေ့တယ်လက်တွေမှာတွေ့တတ်တယ်ပေါ့နော်ဆိုတော့နောက်တစ်ခုကလည်းဒီအရေဟို mucosa လို့ခေါ်တဲ့ပါးစပ်တို့ပါလို့ခြေထောက်မှာလည်းတစ်ခါလေးတွေ့တယ်ဒါပေမဲ့ကျွန်တော်တို့မမြင်ဘူးပါဘူးပါးစပ်တို့ပါလို့လည်းမပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့ဒီအရေပြားအနာအလုံးတွေအပြင်တခြားလက္ခဏာတွေရောစပြတာရှိသေးလားဆရာ
ဆိုတော့usual သူတို့အဲ့လိုမျိုးမတိုင်ခင်မှာတော့သူတို့ကဒီအကြောင်းယောဂါပေါ့နော်ဖြစ်တဲ့လိုမျိုးပဲဖြားတယ်ဟိုလက်တွေကြိုက်တယ်ကိုခန္ဓာထဲမှာ energy တွေမရှိကြဘူးပြီးရင်ရှင်ဟို lymph node လို့ခေါ်တဲ့ကိုခန္ဓာထဲမှာရှိတဲ့ lymph glands တွေရောင်လာတယ
်ဟုတ်ကဲ့အချိတ်တွေရောင်လာတာပေါ့ဆရာနော
်ဟုတ်တယ်ခင်ဗျာလယ်ပြင်တို့ပေါင်ခြံတို့မှာရောင်တယ်ပေါ့လေရောင်ပြီးွားလို့ရှိရင်သူတို့ကအဲ့ဒီ rash ပေါ်လာတယ်ဆိုတော့ပေါ်လာပြီးွားလို့ရှိရင်တော့သူတို့တိတိတသားကြီးကိုသိသားလာတယ်ဗျဆိုတော့အဲ့ rash ပေါ်လာရင်တော့ကျွန်တော်ကကြည့်လိုက်တာ ਨੇ
ဟုတ်ကဲ့ဆရာဒီအရေးပြားအနာအနေလုံးနေပေါ့ဆရာ
ဟုတ်တယ
်ဟုတ်ကဲ့
အလုံးနေပေါ့ဟုတ်တယ်ဆိုတော့အဓိပ္ပာယ်ကတော့ကူးဆက်တာကောင်းတဲ့တချမ်းသူဒီယောဂါရဲ့ကောင်းတဲ့တချက်ကပေါ့နော်အဲ့ကောင်းတယ်တော့မဟုတ်ဘူးပေါ့လေဒီယောဂါအတွက်ကျွန်တော်တို့ကတော့သိပြီ
းသိမဆိုရင်ရတာ
ဟုတ်ရင်ပိုင်းရတော့နံပါတ်1ကတော့ဒီယောဂါဖြစ်တဲ့လူတွားပြီးဒီအရေးပြားကိုတွားပြီးတော့ထိတဲ့အခါကျတော့မှဖြစ်တာဒါမှမဟုတ်လေအဲ့ယောဂါရှိတဲ့လူကဒီအည်ပြားထားပါလို့ဗျာအင်နာမှာထိုင်လိုက်မိတယ်ဖင်မာနာရှိနေတယ်အဲ့အင်နာခုံကတော့ပြီးတော့ထိုင်လိုက်မိရင်တော့ဒါတမျိုးပေါ့လေဖြစ်နိုင်တာပေါ့နော်နောက်တစ်ခုကတော့ဒီယောဂါရှိတဲ့ပရိစ္ဆောင်တော့ပြီးတော့ခြင်လိုက်မိတယ်ပြုလိုက်မိတယ်ပေါ့လေဆိုတော့တစ်ခါလေကြတော့လေကျွန်တော်လုံငယ်တဲ့တလားခွဲလောက်ကလူနာတယောက်ကိုတွေ့လိုက်ပါတယ်ပေါ့နိဆိုတော့ကျွန်တော်တို့အရင်ကတောင်းလက်ထားတဲ့ဖြစ်နိုင်ခြေလူနာပေါ့လေဆိုတော့သူကလေဥစ္စာဆန်တဲ့အမျိုးသားလည်းမဟုတ်ဘူးအသက်ငယ်ငယ်ကောင်းကလေးဒီလိုပဲအပြင်မှာသွားရင်းလာရင်းနဲ့အမျိုးသမီးတယောက်ကိုတွေ့တယ်ဒီအမျိုးသမီးကလည်းအာဖရိကနိုင်ငံလာတဲ့အမျိုးသမီးမဟုတ်ဘူးလို့သူကပြောတယ်ဆိုတော့သူ့အနေနဲ့ပြောတဲ့တဘောကတော့ဒီလိုပဲအတူတူသွားရင်းလာရင်ဟိုဒီမှာတော့ hug လုပ်တယ်လို့ခေါ်တာပေါ့နော်ဒီလိုတယောက်ပွေဖွဲ့ချင်းပေါ့လေဒါတော့ပဲလုပ်တယ်လို့တော့သူကပြောပါတယ်ဒါထက်ပိုမိုတဲ့ဆက်ဆံမှုလည်းမရှိဘူးလို့သူကပြောတယ်ပြီးလဲပြီးရောနောက်တပတ်လောက်လည်းကြာတော့ဒီလိုမျိုးဖြားတယ်နားတယ်ပြီးအလုံးတွေပေါက်တယ်ပေါ့နောက်ဆုံးကုံကုံပြောရလို့ရှိရင်ဒီအလုံးတွေနဲ့တစ်ဆင့်ဒီယောဂါလက္ခဏာတွေကဒီရဲ့ကိုယ်ခန္ဓာရဲ့အမျိုးသားအင်္ဂါပေါင်းခြင်းမှဖြစ်လာပြီးတော့ကြောက်တဲ့အခါကျတော့လာပြတာအခါကျတော့တိတိတသားကြီးဒီဟာမျိုးဖြစ်လာတယ်ပေါ့လေဆိုကျွန်တော်တို့ကစစ်လိုက်တယ်ပေါ့ထင်ရပေမဲ့လည်းကျွန်တော်တို့စစ်ရတာပေါ့နော်စစ်လိုက်တဲ့အခါကျမှဒီယောဂါဆိုတာတွေ့တယ
်ဟုတ်ကဲ့ဒီနေရာမှာကုသမှုနဲ့အောင်ဘယ်လိုဆက်လုပ်ပေးခဲ့လဲဆရာကြီ
းတွေ့ရတာကျတော့လေပါလို့လေဆိုတော့နံပါတ်1ကတော့အလုပ်လုပ်လို့မရဘူးပေါ့လေဒါကြောင့်သူအလုပ်သွားလို့ရှိရင်တခြားလူတွေကကုမှာပေါ့ဒါကတော့အရေးကြီးဆုံးချက်ပဲဒီယောဂါဖြစ်လို့ရှိရင်အိမ်ထဲမှာပဲနေရတယ်ဒီချက်နံပါတ်2ကတော့ဘယ်အချိန်မှာအလုပ်ပြန်လုပ်လို့ရလဲဒီမှာရှိတော့ဒီအလုံးတွေပေါ့နော် dry up ဖြစ်သွားတယ်လို့ခေါ်တာပေါ့လေနောက်ဆုံး totally ပေါ့လေ
ဟုတ်ကဲ့ဒီအရေးပြားအနာတွေကျက်ပြီးတော့လုံးဝခြောက်သွားတဲ့အချိန်ထိပေါ့နော
်ဟုတ်တယ်အိမ်မှာပေါ့ပြီးတော့လက်တွေပါကြီးဆေးရတယ်။ဘာနဲ့ဆေးလဲ။ဆက်ပြာနဲ့ဆေးတယ်။ hand sanitizer ရှိလဲ hand sanitizer ဆေးတယ်။အထူးသဖြင့်တော့ဒီ mask နဲ့ဒီအနာတွေကိုတော့ cover လုပ်ရတယ်ဗျာ။ဒါတော့လေ။ဘာကြောင့်လဲဆိုတော့ဒီအနာမကျက်မချင်းကိုယ့်ရဲ့အနာတွေကိုတော့ဒီအခါအခွဲလုပ်တာမျက်နှာမှာဆိုရင်တော့ mask လေးတက်လိုက်ပေါ့ဗျာ။ဒီမှာကိုယ်ခန္ဓာထဲမှာဆိုရင်တော့အင်ဂျင်ဝင်ထားရင်တော့အခါအခွဲဖြစ်နေတယ်လို့ပါပဲပေါ့နော်။ဆိုတော့ဒီအနာတွေကိုဖြစ်နိုင်လို့ရှိရင်တော့မထိပါနဲ့။ထိပြီးလက်ကိုဆေးပါ။ထိထားတဲ့လက်နဲ့တခြားဟာတွေတော့မခိုင်ပါနဲ့။ဒီအနာကိုတွားပြီးတော့ဟောက်လက်နဲ့ကုတ်ပြတာတို့နော်ဒီအဲ့လှုပ်လိုက်မိရားလို့ကုတ်လိုက်မိရင်လေအဲ့လက်ကို သိရင်ကြကြစက်ပြနဲ့စေးပါတခြားလူတွေကိုတွားပြီးတော့မထိပါနဲ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဖြူရီအစီအစဉ်တွေကိုရေဒီယိုရုံမြင့်တန်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်ဖြူရီမြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်
ဆက်လက်ပြီးတော့တိုင်းရင်သားဒေသတွေကအဖြစ်အပျက်နဲ့သတင်းအချက်အလက်တွေကိုစူးစီးတင်ပြထားတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပါမယ်။ Fever Winder သားတွေကတင်ဆက်ပေးထားတာပါ။
စင်တင်ဆက်သွားမယ်တန်ရင်တင်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါကျမအာမီပါနေဆက်ဒီသားတန်ရင်သားတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့စစ်မှုထမ်းတက်သားတဲ့အတွက်ဖြိပားရောက်နေတဲ့ဝါအမျိုးသားတွေကိုဝါတပ်ဖွဲ့ UWSA ကနေရက်ကိုပြန်လာဖို့ခေါ်ထားပါတယ်ချင်းပြည်နယ်ဟာခါမျိုးကမြန်မာစစ်ပွဲဘက်မှာတော့ငွေသားပြက်လက်မှုတွေကြောင့် NCDM ဝန်ထမ်းတွေကိုလစာပုံမှန်ထုတ်မပေးနိုင်တဲ့အခြေအနေကိုရောက်သွားပါတယ်တင်းလွာတွေထဲမှာတော့ပလောဝမျိုးကအယက်သားပြည်သူတွေဖမ်းဆီးချုံနောင်ခံရမှုနဲ့ပတ်သက်ပြီးဂျားကာလာခူမီချင်းမျိုးနွယ်စုများရင်းရတိုင်ပင်ခံကောင်းစီနဲ့အာရခတ်တော်အေအေတို့တွေ့ဆုံညှိနှိုင်းပြီးတဲ့နောက်မှာအဖမ်းခံထားတဲ့သူတချို့ကိုအေအေကပြန်လွတ်ပေးလိုက်တဲ့အကြောင်းတွေကိုနားဆင်ရဖို့ရှိနေပါတယ်
ကျမကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းပြည်အရှိပိုင်းမိုင်းဆက်ခရိုင်မှာဝါတပ်ဖွဲ့ UWSA တောင်ပိုင်းစစ်ဒေသ1001ကနေစစ်မှုထမ်းတပ်သားတဲ့အတွက်ပြပရောက်ဝမျိုးသားတွေကိုနေရာပြန်လာဖို့ခေါ်ထားပါတယ်။မိုင်းဆက်ခရိုင်ကနေလောင်အိုနိုင်ငံနဲ့ထိုင်းနိုင်ငံဖက်ချန်းကိုသွားရောက်အလုပ်လုပ်နေကြတဲ့ဝအမျိုးသားတွေကိုအမြန်ဆုံးနေရာပြန်ပြီးတော့သက်ဆိုင်ရာစီရေးကော်မတီစီမှာစက်တင်ဘာလ9ရက်နေ့နောက်ဆုံးထားပြီးစည်းရင်းပေးတွင်းကြဖို့ဩဂုတ်လ30ရက်နေ့ကထုတ်ပြန်ထားပါတယ်။တတ်မှတ်ချိန်ထက်ကြော်ပြီးမှစည်ရင်ပေးသွင်းရင်ဖန်စီအရေးယူခံရမှာဖြစ်ကြောင်းတားဖြစ်သူနေရပြန်လာချိန်အထိဖက်ခင်ဖြစ်သူကိုခေါ်ထားမှာဖြစ်ကြောင်းနဲ့တတ်သားတဲ့4000အထိစုဆောင်းသွားမှာဖြစ်ကြောင်းဒေရခန်နေကပြောပါတယ်
။ချင်းပြည်နယ်ရဲ့မြို့တော်ဟာခါကမြမစီးပွဲဘန်မှာငွေသားပြက်လက်မှုကြောင့်ဘန်လုပ်ငန်းတွေပုံမှန်လဲပတ်နိုင်ခြင်းမရှိတော့ဘဲစစ်ကောင်စီလက်အောက်ခံနန်းစီတဲ့ဝန်ထမ်းတွေကိုလည်းလစာပုံမှန်ထုတ်မပေးနိုင်တော့တဲ့အခြေအနေရောက်သွားပါတယ်ဟာခါမျိုးမြမစီးပွဲဘန်မှာစစ်ကောင်စီကရဟတ်ရင်နဲ့ငွေသားတွေလာမပို့နိုင်တော့တာကြောင့်ဘန်ကနေထုတ်ပေးစရာငွေမရှိတော့လို့ဝန်ထမ်းလစာပင်စင်လစာတွေပုံမှန်မထုတ်ပေးနိုင်တော့ဘူးလို့ဘန်နဲ့နှိဆက်သူတယောက်ကပြောပါတယ်ဒီလိုအခြေအနေတွေကြောင့်နန်းစီတဲ့ဝန်ထမ်းတွေလည်းလစာမရတာနှလားလောက်ရှိနေပြီးအချို့ဌာနတွေကတော့လစာကိုတဝက်စီခွဲပြီးအထုတ်လိုက်နဲ့ထုတ်ပေးတာမျိုးလည်းရှိနေပါတယ်ချင်းတော်လိုင်းတပ်ဖွဲ့တွေကချင်းပြည်နယ်တွေကနေမီအများစုကိုစူမှုထိန်ချုပ်နိုင်ပြီးဖြစ်တာကြောင့်စစ်ကောင်စီကကုန်းလန်းကနေမလာရဲတော့ပဲနည်းနည်းခဲရန်ရိတ်ခါနဲ့ဝန်ထမ်းလစာတွေအတွေ့လေချောင်းကနေပို့ပေးနေတာဖြစ်ပါတယ်
စကိုင်းတိုင်းထီးချိုင်မြို့နယ်ကမောင်ကုန်းရွာကိုစစ်ကောင်စီတပ်ကလေကြောင်းအုံပြူတိုက်ခိုက်ခဲ့တဲ့အတွက်အရက်သား9ယောက်သေဆုံးခဲ့ပါတယ်။စက်တန်ဘာလ1ရက်နေ့ညနေပိုင်း3နာရီဝန်းကျင်လောက်မှာမိချီလာကနေတက်လာတဲ့ Jet Fighter တစ်စီးနဲ့နှစ်ကြိမ်ပုံကျဲခဲ့တာဖြစ်ပြီးရွာထဲကဆိုင်တချို့ပေါ်ကျရောက်ပောက်ကွဲခဲ့ပါတယ်။မောင်ကုန်းရွာဇီနာကစားတောက်ဆိုင်အရှိမရက်ထားတဲ့73စီပေပါတင်ထားတဲ့ကားပေါ်မှာကျရောက်ပောက်ကွဲခဲ့တာကြောင့်အဲ့ဒီနားလေးမှာရှိတဲ့အရက်သားတွေအစုလိုက်ပြုံလိုက်သေဆုံးခဲ့တာဖြစ်ပါတယ်။ဒါ့အပြင်အရက်သားဆယ်ယောက်ထပ်မနေလေထိခိုက်တံရရရှိခဲ့ပါတယ်မုံကုံရွာဟာကကွေတပ်တွေပြီးခဲ့တဲ့ဇူလိုင်လကုန်ပိုင်းကနီကယ်ဆက်ယုံသိမ်းပိုင်နိုင်ချိန်ကစလို့ထိန်းချုပ်ဆုံးမထားတဲ့ဒေတာဖြစ်ပါတယ်
ရှမ်းပြည်တောင်ပိုင်းညောင်ရွှေမြို့နယ်စံကားမြို့အနီးမှာပအူးပြည်သူစစ်အဖွဲ့ PNA ကအသက်60ကျော်အရွယ်စစ်ဘေးရှောင်တယောက်ကိုဖမ်းဆီးတပ်ဖြတ်လိုက်ပါတယ်စံကားမြို့အနီးလွေလုံရွာမှာ PDF နဲ့ဆက်ဆက်တယ်လို့ဆိုပြီးအမျိုးသား9ယောက်ကို PNA အဖွဲ့ကဖမ်းဆီးခဲ့ပြီးတဲ့နောက်အသက်အကြီးဆုံးဖြစ်တဲ့ဦးဆောင်စုတဲ့သူကိုစိုက်ခေါင်မြို့စစ်ကြောရေးစခန်းမှာတပ်ဖြတ်လိုက်တာလို့ဖြစ်စဉ်ကိုသိတဲ့သူတယောက်ကပြောပါတယ်အဲ့ဒီအမျိုးသား9ယောက်ကသူတို့စစ်ဘေးရှောင်ထွက်လာတဲ့အချိန်ဇူလိုင်လ21ရက်နေ့ကလေးကလွယ်လုံစစ်စေးဂိတ်မှာဖမ်းဆီးသွားတာဖြစ်ပါတယ်ဦးဆောင်ကတော့တပ်ဖြတ်ခဲ့ပြီးကျန်တဲ့6ယောက်ကိုလည်းအောင်စုဘွေစခန်းကိုခေါ်သွားပြီးစက်သိန်း20နဲ့ပြန်ရွေးခိုင်းခဲ့တယ်လို့လွတ်မြောက်လာသူတယောက်ကပြောပါတယ်
KNB ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ကတရားဥပဒေစိုးမိုးရေးစီမံချက်ကိုစက်တင်ဘာလ4ရက်နေ့မှာချမှတ်လိုက်ပါတယ်။ကယင်းနီပြည်မှာတရားဥပဒေစိုးမိုးရေးတည်ငြိမ်ရေးနဲ့တော်လှန်ရေးအကောင့်စီဖို့အတွက်အချက်၄ချက်ကိုအဓိကထားဆောင်ရွက်သွားမယ်လို့ IEC ကထုတ်ပြန်ထားပါတယ်။ဒီအချက်တွေကတော့မူရစ်စေဝါကိစ္စ၊တော်လှန်ရေးထိခိုက်စေမယ့်အရာတွေ၊တရားမဝင်လက်နဲ့ကင်ဆောင်တာနဲ့လောင်းကစားလုပ်ငန်းတွေကိုအဓိကထားတိုက်ဖြတ်ဆောင်ရွက်သွားမယ်လို့ဖော်ပြထားပါတယ်။တော်လှန်ရေးတပ်တွေထိန်းချုပ်ထားတဲ့နယ်မြေတွေမှာတရားဥပဒေစိုးမိုးတာတွေညှော့နှဲနေတာကြောင့်အခုလိုဆောင်ရွက်ရတာဖြစ်တယ်လို့ IEC ကဆိုပါတယ်။ပြည်သူလူထုအနေနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ကြဖို့လိုအပ်တယ်လို့လည်းဖော်ပြထားပါတယ်။
မွန်ပြည်နယ်ပေါင်မြုတ်နယ်တပြုတ်ချောင်းရွာမှာလူငယ်၄ယောက်စီကနေလက်ပစ်ဘုံတစ်လုံးနဲ့မွေးရဆေးတွေကိုစက်တင်ဘာလ၂ရက်ညကတင်းစေးရမိခဲ့တယ်လို့ဆွဆွဲပြီးရဲတွေကငွေညစ်နေတယ်လို့မိသားစုနဲ့နေဆက်သူတွေကပြောပါတယ်။အခင်းဖြစ်ပွားချိန်ကတပြုတ်ချောင်းရွာဈေးတန်းမှာဝိုင်းဖွဲ့တောက်စားနေကြတဲ့လူငယ်တစုကိုရဲတပ်ဖွဲ့ကလာဝိုင်းပြီးပစ်ခတ်ခဲ့လို့လူငယ်၆ယောက်ကထွက်ပြေးလွတ်မြောက်သွားခဲ့ပြီးမြဲတနတ်တိမှန်တန်ရာရရှိတဲ့လူငယ်၁ယောက်အပါအဝင်၄ယောက်ကတော့ဖမ်းဆီးခံခဲ့ရပါတယ်။သူတို့ကိုရဲကဖမ်းသွားပြီး PDF အဖွဲ့ဝင်တွေအဖြစ်လှုပ်ကြံဆွဆွဲကမိသားစုဝင်တွေစီကနေငွေညစ်နေတာဖြစ်ပါတယ်။မွန်ပြည်နယ်ကရဲတပ်ဖွဲ့ဝင်တွေဟာလုံခြုံရေးအကြောင်းပြပြီးညပိုင်းတွေမှာမြို့ပေါ်ရက်ွက်နဲ့လူနေအိမ်တွေကိုရှောင်းတခင်ဧည့်စရင်ဝင်စစ်တာမျိုးအပြင်အကြောင်းအမျိုးမျိုးပြပြီးငွေညစ်နေတာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။
အခုဆက်ပြီးတဲ့နယ်ဝါတွေကိုတင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်ပလောဝါမြို့နယ်မှာအယက်သားပြည်သူတွေဖမ်းဆီးချုံနောက်ခံထားရမှုနဲ့ပတ်သက်ပြီးဂျာကာလာခူမီချင်းမျိုးနွယ်စုများရေးရာအတိုင်ပင်ခံကောင်စီ IKACC နဲ့အာရခတပ်တော် AA တို့တွဲဆုံညှိနှိုင်းပြီးတဲ့နောက်မှာတော့အဖမ်းခံထားတဲ့သူတချို့ကို AA ကပြန်လွတ်ပေးလာပါတယ်။ဒီတွဲဆုံဆွေးနွေးမှုမှာပလောဝါမြို့နယ်တဲကစစ်ဘေးရှောင်တွေကိစ္စကိုလည်းဆွေးနွေးခဲ့ကြပါတယ်။ဒီကြောင့်မို့တော့ကိုရောဘတ်ကစူးစီးထားပါတယ်။
ဂျာကာလာခူမီချင်းမျိုးနွယ်စုများရေးရာအတိုင်ပင်ခံကောင်စီ IKACC နဲ့အရခတတော် ULAAA တို့ဟာဩဂုတ်လ19ရက်နေ့ကတွေ့ဆုံညှိနှိုင်းခဲ့ကြတာဖြစ်ပြီးဩဂုတ်လ28ရက်နေ့မှာဖမ်းဆီးခံထားရတဲ့သူတွေက9ယောက်ကို AA ကပြန်လွှတ်ပေးလိုက်တာလို့ IKACC ပြောရေးဆိုခွင့်ရှိသူကပြောပါတယ်
ဟိုရေဒီကနေနေနေတာငါရောက်ပေါ့နော်အဲ20နှစ်နေကနေတော့ထွက်ထားတယ်ဟုတ်ကျွန်တော်တို့ဒီလိုနဲ့ကြီးနိုင်တာပေါ့နော်ကြီးနိုင်တော့ဆက်ပေးဖို့ဆွဲရအောင်ကျွန်တော်တို့ညီနေကြတော့အဲ့ဒါဆက်ပေးတာဖြစ်တယ်တန်တဲ့ခင်းသိမ်းခံတွေကိုလည်းပဲအစီအစဉ်တက်ဖြစ်အောင်ကိုဒီစစ်စစ်မြင်များဒီမှာဆက်လာဖို့တဲ့ကျွန်တော်တို့ပန်းနေရဲ့အနေထားလို့ရှိတယ်ဟုတ်ကဲ့
ခုပြန်လွှတ်ပေးလိုက်တဲ့ဘလဝဒီတာခန်9ယောက်ဟာ3လနဲ့6လကြာကြာဖမ်းဆီးခံထားရတဲ့သူတွေဖြစ်ကြပြီးအသက်36နှစ်ကနေအသက်66နှစ်အရွယ်တွေဖြစ်ကြပါတယ်သူတို့အားလုံးကို AA ကနေပြည်တော်အချမ်းတည်ငြိမ်မှုကိုပြက်ပြားစီမှုနဲ့ဖမ်းဆီးထိန်းသိမ်းခဲ့တာလို့ဆိုပါတယ် IKACC ရဲ့အစည်းအဝေးအရာအခုလက်ရှိချိန်ထိဘလဝဒီတာခန်အနည်းဆုံး15ယောက်ဝန်းကျင်ကို AA ကဆက်လက်ဖမ်းဆီးထားဆဲဖြစ်ပြီးအမြန်ဆုံးပြန်လွတ်လာအောင်ကြိုးပမ်းဆောင်ရွက်နေတယ်လို့ဆိုပါတယ် IKACC နဲ့AA တပ်ဖွဲ့တို့ဟာဘလဝမြို့နယ်ထဲမှာရှိတဲ့စစ်ဘေးရှောင်တွေအကူအညီပေးရေးအရက်ဖက်အဖွဲ့အစည်းတွေလွတ်လပ်စွာဝင်ထွက်သွားလာနိုင်ရေးတို့ကိုပါဆွေးနွေးခဲ့ကြပါတယ
်ဒီလိုကဒီကနေဘလဝဒေတာကိုထိန်းချုပ်တဲ့အခါမှာဒီကတော့ဒီ INGO တွေ NGO တွေဝင်နိုင်ရေးဒီကတော့လူတက်စစ်ဆန္ဒဖောက်ဖောက်မှုကိုဘယ်လိုမျိုးပြည်သူပြည်သားတွေကိုကျေစေနိုင်လဲဆိုတာမျိုးအဲ့ဒါကိုဆွေးနွေးကြတယ်ရတတိကျတာဝန်ရဲ့ပုံလုံးနိုင်ရေးဘယ်လိုလုပ်ကြမလဲလူတက်စစ်ဆန္ဒဖောက်ဖောက်မှုတွေဘယ်လိုမျိုးအကူအညီပေးနိုင်မလဲဆိုတာမျိုးအဲ့လိုမျိုးပြောတဲ့အခါမှာဆက်ဖက်ဒီတက်မာရေးရစင်လဲ Facebook တွေတွေလဲဝင်နေချိန်မှာပါမှာဟိုအနောက်ဆက်ပေးတာမျိုးတို့ဒီ campaign ဖန်ဆီးတာမျိုးတို့အစီအစဉ်များနဲ့ရောမပြုလို့ရအောင်ပြည့်ကျူတွေနဲ့တွေးနိုင်အောင်ဆိုရအောင်မျိုးနဲ့ကျွန်တော်တို့ပြောထားတဲ့အတွေ့အကြုံနဲ့ဟိုရရပေါ့နော်အသက်ဆုံးနှစ်ဖက်ကနေကျွန်တော်တို့ဆောင်ရွက်ကြမယ်ဆိုတာမျိုးတို့ရှိတယ်
ချင်းပြည်နယ်ပလဲဝမြို့နယ်ကိုအရခတပ်တော် AA ကအခုနှစ်အစောပိုင်းဇန်နဝါရီလမှာအလုံးစုံသိမ်းပိုက်ထိန်းချုပ်ခဲ့တာဖြစ်ပါတယ်ပလဲဝမြို့နယ်မှာစစ်ကောင်စီကင်းစင်ပြီးဖြစ်ပြီးမဲ့ပလဲဝဒေသခံပြည်သူတွေကတော့ဒီနေ့အချိန်ထိ AA ကြောင့်နေရက်မပြန်ရဲကြသေးပဲစစ်ဘေးတိမ်းရှောင်နေကြရစေလို့ဆုကြပါတယ်ခင်ဗျာ
စစ်ကောင်စီကဖွဲ့စည်းနေတဲ့ပြည်သူ့လုံခြုံရေးနဲ့အကြမ်းဖက်နေနေရေးအဖွဲ့မှမပါဝင်ကြဖို့မွန်တော်လှန်ရေးအင်အားစုတွေကတိုက်တွန်းလိုက်တဲ့အကြောင်းကိုတော့ရမင်းကတင်ဆက်ထားပါတယ်
မွန်ပြည်ဖက်ဒရယ်ကောင်စီ MSFC မွန်ပြည်တော်လှန်ရေးတပ် MSRF မွန်ပြည်ကာကွယ်ရေးတပ် MSDF တို့ကစစ်ကောင်စီကဖွဲ့စည်းနေတဲ့ပြည်သူ့လုံခြုံရေးနဲ့အကြမ်းဖက်နှင်နေရေးအဖွဲ့မှမပါဝင်ကြဖို့ပူးတွဲကြေညာချက်တစ်စောင်ထောက်ပြန်ကြေညာခဲ့ပါတယ်စက်တင်ဘာ၂ရက်နေ့ကထောက်ပြန်လိုက်တဲ့အဲ့ဒီဒီပေးချက်မှာဆိုရင်ပ
ည်သူ့လုံခြုံရေးနဲ့ကျန်းဖက်နယ်နေရေးအဖွဲ့မှပူးပေါင်းပါဝင်သွားမယ်လို့စုံစမ်းဖော်ထုတ်ပြီးတော့ကြီးလေးတဲ့အဖြစ်တွေပေးသွားမယ်လို့လည်း MSI ပြောခွင့်ရပုဂ္ဂိုလ်နန္ဒကာကအခုလိုပြောပါတယ
်ကျွန်တော်တို့ရဲ့တတိပေးချက်တွေကိုလိုက်နာခြင်းမရှိဘဲနဲ့ဒီစစ်ကောင်စီနဲ့ပေါင်းပြီးတော့အခုလိုပြည်သူ့လုံခြုံရေးအမိခံအဖွဲ့နဲ့ပူးပေါင်းပါဝင်သွားမယ်ဆိုလို့ရှိရင်ကျွန်တော်တို့တော်လိုင်းရေးအဖွဲ့အစည်းများအနေနဲ့အဲ့ဒီပုံကိုယ်တွေကိုစုံစမ်းလေးလာဖော်ထုတ်ပြီးတော့ကြီးလေတဲ့အပြစ်တွေပေးဆောင်သွားမှာဖြစ်တယ်လို့ပြောကြလိုပါတယ်
။ပြည်သူ့လုံခြုံရေးနဲ့အကြမ်းဖက်နယ်နေရေးအဖွဲ့တွေမှာပါဝင်တဲ့လူကိုစစ်ကောင်စီကလက်ကင်တော့ဖြစ်တတ်မှတ်ပြီးပြတ်သားစွာရေးယူသွားမယ်လို့မွန်ပြည်ကာကွယ်ရေးတပ် MSDF နိုင်ငံရေးစစ်ရေးဦးဆောင်ကော်မတီဥက္ကဋ္ဌဒေါက်တာတီတင်းဝန်ချန်ကအခုလိုပြပါတယ်
။ဟိုတကြောင့်မို့ဒီအဖွဲ့အစည်းတွေမှာပြည်သူတွေမပါဝင်မပတ်သက်ဖို့မိမိတို့အနေနဲ့အထုတတိပေးတမ်းမြစ်တယ်တတိပေးတမ်းမြစ်တာကိုလိယူရှုမလိုက်နာပါကစကားဆရဲ့အကျန်းဖက်လက်ကင်တုပ်အဖြစ်ဟူတမှတ်ပြီးပြက်ပြက်သားသားအရေးယူတော့မှာဖြစ်တယ
်ဒါအပြင်ပြီးခဲ့တဲ့ဩဂတ်စ်လ29ရက်နေ့မှာမွန်ပြည်တပ်ပါတီစစ်အာဏာရှင်တိုက်ဖျက်ရေးအဖွဲ့NNSVAD ကကြီးညာချက်တစ်စောင်ထောက်ပြန်ခဲ့ပြီးတပ်ဆိုင်ရာကြေးရွာအောက်ချုပ်ရေးမှုတွေကိုအသိပေးထားတယ်လို့ပြောခွင့်ရပုဂ္ဂိုလ်နိုင်ပညာဝန်ကအခုလိုပြပါတယ
်ကျွန်တော်တို့သဘောထားကတော့ဒီလုပ်ငန်းစဉ်မှာပူပေါင်းပါဝင်ခြင်းမပြုဘူးနော်တပ်ဆိုင်ရာဖွဲ့စည်းအလုံးကိုသူရဲ့ဒီကြီးရွာကွက်အောက်ချုပ်ရေးအဖွဲ့တစ်ခါအလုံးကိုအဲ့ဒီအပေါ်မှာကုအောင်ဆောင်မှုပြုမယ်ဆိုရင်ကျွန်တော်တို့ဘက်ကကိုရေးယူသွားမယ်ဆိုတဲ့အကြောင်းအဲ့ဒါသိပေးထားပြီးဖြစ်ပါတယ်
မြန်မာနိုင်ငံတစ်ဖွားကမြို့ပေါ်ရက်ခွက်တွေနဲ့ကျေးရွာအောက်စုဒီဒီမှာပြည်သူ့လုံခြုံရေးနဲ့အကြမ်းဖက်နယ်နေရေးအတွက်အသက်35ကနေအသက်60ကျားအရွယ်မျိုးသားအယောက်50ကိုရွေးချယ်ပြီးစစ်တင်တန်းတလတက်ခိုင်းမှဖြစ်တယ်လို့လည်းစစ်ကောင်စီကဆိုထားပါတယ်ရှင
်အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
စမုထန်တတတဲ့အတွက်ပြပရဝအမျိုးသားတွေကိုဝါတပ်ဖွဲ့ UWSE ကနေရာပြန်လာဖို့ခေါ်ထားပါတယ်ချင်းပြည်နယ်ဟာခါမျိုးကမြမစည်းပွားရေးပံမှန်ငွေသားပြတ်လတ်မှုကြောင့်နမ်စီဒီအမ်ဝန်ထမ်းတွေကိုလည်းလက်စာပုံမှန်ထုတ်မပေးနိုင်တော့တဲ့အခြေအနေရောက်နေပါတယ
်။သရရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသာသတင်းနောက်တွေကနဲ့အပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအမီပါ။
တိုင်းရင်သတင်းလောအစီအစဉ်ကိုထုတ်လွှင့်ခဲ့တာပါ VO ရဲ့တောက်ကြနေမနေ့ဘက်အသံလွှင့်အစီအစဉ်ကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတယ်ပါတော်တာရှင်နေအနေနဲ့ VO ကိုစာရေးသားဆက်သွယ်လို့ရဆိုရင်တော့ burmese@voanews.com email လိပ်စာကိုစာရေးသားပေးပို့နိုင်ပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတင်ပြပေးပါောင်းမယ်ဣသရေလကဂျော်ဒန်မြစ်အနောက်ဘက်ကမ်းဒေသမှာပါကြီးမားတဲ့ငွေရောင်းစင်းနဲ့တိုက်ခိုက်မှုတွေလှုပ်လာနေတာကြောင့်စစ်ပောင်ကျယ်လာမှာကိုပါလက်စတိုင်းတွေစိုးရိမ်နေပါတယ်ဒူဘတ်စ်မြို့မှာဣသရေလစင်းနဲ့တိုက်ခတ်မှုတွင်ပါလက်စတိုင်းတပ်မှုဇာဂရီဇူပီဒီရဲ့သားဖြစ်သူမိုဟာမက်ဇူပီဒီအပါအဝင်၅ဦးသေဆုံးခဲ့တယ်လို့ပါလက်စတိုင်းဘက်ကပြောဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ចောင်းသားတွေစတင်ခဲ့တဲ့လူမှုဆန္ဒပြပွဲကြောင့်15နှစ်ကျော်ကြာအာဏာချုပ်ကင်ထားခဲ့တဲ့ဝင်းကြီးချုပ်ရှိတ်ဟာစီနာထွက်ပြေးခဲ့ရတဲ့ဆန္ဒပြပွဲအောင်ပွဲရတဲ့တလားပြည့်အထိမ်းအမှတ်အဖြစ်တက္ကမြို့တော်မှာစက်တင်ဘာလ9ရက်နေ့ကလူထောင်ပေါင်းများစွာစုဝေးခဲ့ပါတယ်ပြီးခဲ့တဲ့ဆန္ဒပြတဲ့အတွင်းဆန္ဒပြပွဲတွေအတွင်းလူပေါင်း600ကျော်လောက်သေဆုံးခဲ့ပါတယ်တရုတ်ပစ္စည်းတွေထိုင်းနိုင်ငံကိုလှည့်ဝင်နေတဲ့အတွက်ထိုင်းစီးပွားရေးနဲ့စစ်မှုလုပ်ငန်းရှင်တွေပေါ်ထိခိုက်မှုရှိတယ်ဆိုတဲ့ထိုင်းအစိုးရရဲ့ပြောဆိုချက်ကိုတရုတ်ဘက်ကတန်ယုံကနေတဆင်တုံ့ပြန်ပါတယ်။ထိုင်းကတင်သွင်းတဲ့တရုတ်ပစ္စည်း80ရာခိုင်နှုန်းကစက်မှုကုန်ကျနေဖြစ်ပြီးဈေးပေါ်တယ်ဆိုတဲ့လူသုံးကုန်ပစ္စည်းတွေဟာ10ရာခိုင်နှုန်းတောင်မရှိဘူးလို့တရုတ်ဘက်ကတော့ပြောဆိုပါတယ်။ဈေးပေါ်တဲ့ကုန်ပစ္စည်းတင်သွင်းမှုကြောင့်2023ခုနှစ်အတွင်းစက်ရုံပေါင်း2000လောက်ပိတ်ခဲ့ရတယ်လို့ထိုင်းဘက်ကတော့ပြောဆိုထားပါတယ်။သတင်းအချင်းချုပ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့အသံလွှင့်အစည်းအဝေးကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစည်းအဝေးထုတ်လွှင့်ရေးမှူးကကိုညာဝဲအောင်ဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ Morris Cotton ဖြစ်ပါတယ်ကျွန်တော်ကတော့ season 2ဖြစ်တောင်းယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ကျွန်တော်ရဲ့အတန်းလဲ season 2ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်ရဲ့အတန်းလဲ season 2လည်းဒီမှာတင်မဲ့ episode ဖြစ်ပါတယ်